Voice of America in Burmese.
Mingla manakhe masha. Washington Bureau of VOA American Tangani. 2020 May 2 ye. Sine ne manakhe season re go Myanmar Sanojin manak 6 na yi ga ni 9 na yi thi. Line meter 24 40 ne 51. Line meter 190 ro ga ni thong nan pe ni ba bi. ကျမခင်ဗျာတပါဒီမနေ့ခင်သတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါအန္တရာယ်ကြောင့်မေလ၁ရက်နေ့မှာကျရောက်တဲ့နိုင်ငံတကာအလုပ်သမားတွေကိုကဘာတဝမ်းခရိုင်းနှစ်တွေလိုမကျင်းပနိုင်ပဲဖြစ်နေပါတယ်။ကဘာတလွားကအလုပ်သမားတွေဟာဒီအလုပ်သမားတွေကိုစွစွဝေးဝေးကျင်းပလေရှိပေမဲ့ဒီနှစ်မှာတော့နိုင်ငံအများပြားမှာနေအိမ်တွေမှာပဲနေဖို့အမိန့်တွေထုတ်ပြန်ထားတယ်လို့ခီးသွားတမ်းမြှင့်မှုတွေပါရှိနေတာကြောင့်အလုပ်သမားတွေကျင်းပမဲ့အဖွဲ့တွေကလည်းတခြားနည်းလမ်းတွေနဲ့ကျင်းပနေပါတယ်။တချို့ဥရောပနိုင်ငံတွေမှာအလုပ်သမားတွေပွဲကျင်းပဖို့ဖြတ်သိမ်းတာရှိပေမဲ့ဒီယောဂါတန်အဆိုးဆုံးခံရတဲ့နိုင်ငံတစ်နိုင်ငံဖြစ်တဲ့စပိန်မှာတော့အပြင်ထွက်ဆူဝေးမှုကိုတရားရုံးတွေကခွင့်မပြုတဲ့အတွက်အလုပ်သမားသတ်မှတ်ကတွေကကွန်ပျူတာအွန်လိုင်းကနေပွဲတွေကျင်းပကြပါတယ်။ဂျာမနီအလုပ်သမားသတ်မှတ်ကတွေကလည်းလူမှုဆူဝေးမှုအစားအင်တာနက်နဲ့ရေဒီယိုအသံလွှင့်ဌာနတွေကနေတဆင့်မိန့်ခွန်းတွေပြောတာတီးဂီတနဲ့ဖျော်ဖြေတာတွေလုပ်ခဲ့ကြပါတယ်။ပြင်သစ်နိုင်ငံမှာလည်းနှစ်ဆင်ကျင်းပနေကြအလုပ်သမားတွေပွဲတော်နှစ်ခုမကျင်းပနိုင်ခဲ့ပါဘူး။ American ခြေဆိုင် John Hopkins တက္ကသိုလ်ရဲ့ထုတ်ပြန်ချက်အရတောက်ကြနေမှာကဘာတလွားဒီယောဂအကူးဆက်ခံရသူ 3.3 သန်းကျော်နဲ့သေဆုံးရသူက 23,400 နီးပါးရှိနေပြီဖြစ်ပါတယ်။ WHO ကဘာကျန်းမာရေးအဖွဲ့ကြီးအတွက် American ကရန်ပုံငွေထောက်ပံ့မှုရပ်ဆိုင်းထားတဲ့ဆုံးဖြတ်ချက်ဟာ WHO အဖွဲ့ကြီးအတွက်တိတ်ကိုထိခိုက်စေတာကြောင့်ဒီဆုံးဖြတ်ချက်ကိုပြန်ပြီးရုပ်သိမ်းပေးဖို့စဉ်းစားတဲ့လို့ WHO အကြီးအကဲရဲ့အချံပေးပုဂ္ဂိုလ်ဆင်နစ်ဖစီဟာကပန်ကြားလိုက်ပါတယ်။အခုလိုရန်ပုံငွေဆိုင်းငံ့ထားလိုက်တာဟာ WHO အဖွဲ့ကြီးရဲ့ကျန်းမာရေးဆိုင်ရာဆောင်ရွက်ချက်တွေကိုအကြီးအကျယ်ထိခိုက်စေတယ်လို့မီရှိဂန်စစ်တပ်ကတူပါမောက်ခတူလည်းဖြစ်ရှေ့နေတူလည်းဖြစ်တဲ့ဆင်နစ်ကပြောပါတယ်။အခုလိုရန်ပုံငွေထည့်ဝင်ဖို့အတွက်ဆိုင်းငံ့ထားတာဟာကာကွယ်ဆေးထိုးတာလို့အသက်ပေါင်းများစွာကိုကယ်တင်နိုင်မဲ့လုပ်ငန်းတွေအတွက်အတားအဆီးဖြစ်စေတယ်လို့လည်းပြောပါတယ်။မနစ်က WHO ရဲ့ဘတ်ဂျက်ငွေဒေါ်လာ6ဘီလီယံနဲ့မှာအမေရိကန်ကထည့်ဝင်ငွေကဒေါ်လာ350ရှိပါတယ်။ကိုရိုနာဗိုင်းရပ်စ်ရောဂါစတင်ဖြစ်ပေါ်တာနဲ့ပတ်သက်ပြီးလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့အတွက်ဩစတြေးလျနိုင်ငံရဲ့တောင်းဆိုမှုဟာကုန်သွယ်ရေးဆိုင်ရာမှာပါရိုက်ခတ်မှုတွေရှိလာနိုင်တယ်လို့တိအစိုးရရဲ့သတိပေးချက်အတွက်ဩစတြေးလျလုပ်ငန်းရှင်ကြီးတွေကြားရိုက်ခတ်သွားစေပါတယ်။ဒီလိုစုံစမ်းမှုမျိုးကိုတခြားနိုင်ငံအစိုးရတွေကပါထောက်ခံအားပေးချဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရအဖွဲ့ကတိုက်တွန်းနေတာပါ။ဒါကြောင့်ကိုရိုနာဗိုင်းရပ်စ်ရောဂါဘယ်လိုဆက်ဖြစ်လာလဲဆိုတာနဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ဒီရောဂါဆိုင်ရာတုံ့ပြန်ကင်တွယ်ပုံကိုလွတ်လပ်တဲ့စုံစမ်းမှုလုပ်ဖို့ပြောနေတဲ့အမေရိကန်တိုင်းဩစတြေးလျကတန်ယုံလိုက်ပြောနေတယ်လို့လည်းတရုတ်ကဆွဆွဲပါတယ်။ဒီသတင်းပတ်ထဲဩစတြေးလျသတင်းစာရဲ့မေးမြန်းခန်းမှာတရုတ်တန်မတ်ကြီးကဩစတြေးလျဘက်ကအခုလိုစုံစမ်းမှုတွေလုပ်လာရင်တရုတ်ចောင်းသားတွေနဲ့ခီးသွားတွေဩစတြေးလျနိုင်ငံကိုမလာဘဲတပိတ်မှောက်လာနိုင်တယ်လို့အမဲသားနဲ့ဝိုင်းတွေအပါအဝင်အဓိကပုံကုံတွေကိုပါတပိတ်မှောက်ဖို့ဖြစ်လာနိုင်တယ်လို့ပြောတာပါဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်ကတော့စုံစမ်းမှုလုပ်ဖို့တောင်းဆိုချက်ကိုမယုံသိမ့်တယ်လို့အခုလိုတောင်းဆိုတာဟာလက်ရှိဖြစ်ပွားနေတဲ့ကာယောဂါမျိုးနောက်ထပ်ဖြစ်မလာအောင်ကာကွယ်တာကလွဲပြီးတခြားဘာရည်ရွယ်ချက်မှမရှိဘူးလို့တောက်ကြနေမှာပဲပြောပါတယ်ကမ္ဘာတလွှားကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်လွန်ခဲ့တဲ့နှစ်လအတွင်းသတင်းသမားဒါဇင်နဲ့ချီတည်ဆုံးခဲ့ရပြီးဒီယောဂါနဲ့ပတ်သက်တဲ့သတင်းရယူရမှာသူတို့ဟာကိုကိုကိုမကူးဆက်အောင်အကာအကွယ်ကောင်းကောင်းမရှိတာကိုစိတ်မကောင်းစရာတွေ့ရတယ်လို့သတင်းလွတ်လပ်ခွင့်အဖွဲ့ကြီးကတောက်ကြနေမှာပြောပါတယ်။မေလ3ရက်တနင်္လာနေ့မှာကြာရောက်မဲ့ World Press Freedom Day နိုင်ငံတကာသတင်းလွတ်လပ်ခွင့်နေ့မတိုင်ခင် PEC သတင်းသမားများအဖွဲ့ကအကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပြီးသတင်းသမားအများပြားဟာဒီကယောဂါဆင်ရသတင်းရယူရမှာသူတို့ကိုယ်တိုင်အန္တရာယ်တွင်းနဲ့ရောက်သွားပြီးယောဂအကူဆက်ခံရသူအများပြားရှိနေတယ်လို့ပြောပါတယ်။မတ်လ၁ရက်နေ့ကစပြီးနိုင်ငံပေါင်း23နိုင်ငံမှာသတင်းသမား55ဦးသေဆုံးခဲ့တာတွေ့ရကြောင်းနဲ့သူတို့အားလုံးဟာသတင်းရယူရင်းယောဂအကူဆက်ခံရတာဟုတ်မဟုတ်တော့ဘူးလီမသိသေးဘူးလို့ PEC ဖွဲ့အကြေညာချက်မှာဖော်ပြထားပါတယ်။အခုလိုကဘာတလွားဒီယောဂပိုအကူဆက်ခံရပြီးလူပေါင်း23,000ကျော်သေဆုံးနေရချိန်မှာတော့တချို့နိုင်ငံတွေကသတင်းဖြတ်တောက်မှုလုပ်တာအင်တာနက်ဖြတ်တောက်တာနဲ့သတင်းတောက်တွေကိုနှုတ်နေရောကိုထိလျောက်ပါအနှောက်ယှက်ပေးတာတွေတွေ့ရပြီးနိုင်ငံတကာသတင်းလွတ်လပ်ခွင့်နဲ့ကြောက်တဲ့ဒီသတင်းပတ်တွေမှာကျုံနေရတယ်လို့လည်းပြောပါတယ
် ပြည် VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 9.13 လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ရမထွန်ပါတရင်တွေကိုဆက်လက်ကြီးညာပေးသွားမယ်ပြည်ပဆိုင်ရာလူသမားများနဲ့မေဒီနေကြောက်တဲ့မေလာတရက်ဒီမှာပဲဥရောပသမဂ္ဂ EU ကမြန်မာနိုင်ငံအတွင်း COVID-19 ကရဲ့ကြောင့်အလုပ်ပြုတ်ခဲ့ကြရတဲ့မြန်မာလူသမားတွေကိုငွေကြေးအကူအညီတွေစတင်ပေးနေပြီဖြစ်ပါတယ်။ဥရောပသမဂ္ဂရဲ့မြန်ကူရေးပေါ်ရန်ငွေကပထမတုပ်အဖြစ်အထက်ချုပ်လုပ်ငန်းတွေကနေအလုပ်လက်မဲ့ဖြစ်ခဲ့သူ3000ကိုတူဦးကိုမြန်မာငွေ5000ကျော်ငွေသားနဲ့ထောက်ပံ့ပေးတာဖြစ်တယ်လို့လည်း EU ကပြောပါတယ်။ပြည်ထောင်စုလာအတွင်းလုပ်ငန်းရပ်ဆိုင်ခံရသူတွေနဲ့အလုပ်ထုတ်ခံရသူတွေအတွက်မေဇွန်နဲ့ဇူလိုင်လ3လစာငွေကြေးအထောက်ပံ့ပေးတာဖြစ်ပါတယ်။ပြည်ပအဝယ်တွေကအရင်မှယူထားတဲ့ order တွေကိုဖျက်သိမ်းတာ၊ရွှေ့ဆိုင်းတာနဲ့ short ချတာတွေကြောင့်နောက်လာမယ့်လတွေမှာအထည်ချုပ်လုပ်ငန်းအတွက်အခက်အခဲတွေကြုံတွေ့ရနိုင်တယ်လို့လည်း EU ကပြောပါတယ်။အခုလိုတစ်ကမ္ဘာလုံးအကြတဲ့စိုက်ချိန်မှာစီးရင်တော်ပါသူတွေကထိခိုက်ခံစားရတာအများဆုံးမို့တစ်ကမ္ဘာလုံးအနေနဲ့အကာအကွယ်မဲ့သူတွေအတွက်လူမှုဖူလရေးစနစ်ကိုတိုးတက်အောင်လုပ်ဖို့လိုကြောင်းနဲ့မြန်ကူရေးပေါ်ရမွန်ငွေဟာဥရောပသမဂ္ဂနဲ့မြန်မာလုံသမားထောင်ပေါင်းများစွာကြားသွေးစည်းညီညွတ်မှုကိုပြသတာပဲလို့လည်းမြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂရဲ့တာမတ်ကြီးခရစ်စတင်ရှမစ်ကပြောပါတယ်။အလုံသမားလူမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနဝန်ကြီးဦးသိန်းစွေကတော့မြန်ကူစီစဉ်ကောက်တစ်ဆင့်မြန်မာလုံသမားတွေကိုထောက်ပံ့ပေးလို့ EU ကိုကျေးဇူးတင်ရှိကြောင်းပြောပါတယ်။အခုပထမတော့အကူအညီရရှိသူတွေတဲ့ February လနဲ့ March လတုန်းကအလုပ်ရပ်ဆိုင်ခံရတဲ့စက်ယုံ6ယုံကအလုပ်သမားတွေပါဝင်ပါတယ်။နောက်လာမဲ့သတင်းပတ်တွေမှာမြန်ကူအနေနဲ့မြန်မာအလုပ်သမားစုစုပေါင်း9000ဝန်းကျင်ကိုကူညီပေးနိုင်လိမ့်မယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ။ဒုက္ခသည်တွေနဲ့နိုင်ငံခြားသားအလုပ်သမားရာပေါင်းများစွာကိုနိုင်ငံတွင်းတရားမဝင်နေထိုင်တဲ့အကြောင်းပြချက်နဲ့မလေးရှားအာဏာပိုင်တွေကတောက်ကြတွေကဖမ်းဆီးထိန်းသိမ်းလိုက်တယ်လို့လူခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်။COVID-19 ရောဂါပြန့်နှံ့တာကိုထိန်းချုပ်ဖို့အသွားအလာတွေပိတ်ပင်တားဆီးထားချိန်မှာအခုလိုဖမ်းဆီးလိုက်တာလည်းဖြစ်ပါတယ်။နိုင်ငံသားအလုပ်သမားတချို့ကတဆင့်ရောဂါကူးစက်မှုတွေရှိတဲ့ဆိုပြီးဆွဆွဲချက်တွေနဲ့အတူအဲ့ဒီအလုပ်သမားတွေဟာအစိုးရအတွက်ဝန်ထမ်းဝင်ဖို့ဖြစ်စေတဲ့ဆိုရဲပြောဆိုချက်တွေနဲ့လက်တလောမှာမလေးရှားနိုင်ငံအတွက်မကျေနပ်မှုတွေထွက်ပေါ်နေခြင်းလည်းဖြစ်ပါတယ်။နိုင်ငံသားအလုပ်သမားတွေထောင်နဲ့ချီနေထိုင်ကြတဲ့မြို့တော်ကွာလာလမ်ပေါ်မှာတောက်ကြံတွေကလူမှုကြီးကြပ်ရေးအဖွဲ့ကရှောင်းတခင်ဝင်ပြီးဖမ်းဆီးသွားတာဖြစ်တယ်လို့လူခွေရေလှရှောင်းမှုအဖွဲ့ကပြောပြီးဓာတ်ပုံတွေကိုလည်းလူမှုကွန်ရက်တွေမှာတင်ထားခဲ့ပါတယ်။အဲ့ဒီလူသမားတွေဖန်စီခံရတဲ့နေရာဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုမြင့်တက်လာတဲ့အကြောင်းတိတိကျကျအသွာလာပိတ်ထားတဲ့အဆောက်အဦ3ခုရှိတဲ့နေရာနားမှာဖြစ်ပါတယ်။နိုင်ငံသားအလုပ်သမား900ကျော်ကိုဖန်စီသွားခဲ့ပြီးဒီအထက်ကလေးငယ်တွေလည်းပါပြီးရိုဂျာဒုက္ခသည်တွေလည်းပါဝင်တယ်လို့လူခွေရေစောင့်ကြည့်လေလာရဲ့အဖွဲ့ HRW နဲ့အာရှပစိဖိတ်ဒုက္ခသည်အခွင့်အရေးဆိုင်ရာကွန်ရက် APRRN ကပြောပါတယ်။အိန္ဒိယနိုင်ငံမှာ COVID-19 ကာယရောဂါကာကွယ်ထိန်းချုပ်ရေးအိမ်ပြမထွက်ရအမိန့်ကိုမေလ4ရက်နေ့ကစလို့နောက်ထပ်သတင်းနှစ်ပတ်ထပ်တိုးလိုက်ပါတယ်။ဒါပေမဲ့ရောဂါကူးစက်နိုင်ခြေနေပါတဲ့လိမ္မော်ရောင်နဲ့အဆိပ်ရောင်အဆင်သတ်မှတ်ထားတဲ့ပြည်နယ်တွေမှာတော့ဖြေလျှော့မှုတွေအတန်းအသင့်လုပ်ပေးသွားမယ်လို့အိန္ဒိယပြည်ထောင်စုဝန်ကြီးဌာနကတောက်ကြံလေးကထုတ်ပြန်တဲ့ကြေညာချက်မှာပါရှိပါတယ်။လေယာဉ်ယထာကားနဲ့ခီးသွားလာတာကုန်းလိုင်းကနေပြည်နယ်တွေကြားကူးလူသွားလာတာတွေကျောင်းကောလိပ်ဈေးဆိုင်ဟိုတယ်စားတောက်ဆိုင်နဲ့ရုပ်ရှင်ရုံတွေနဲ့ဝတ်ပြုစုတောင်းတဲ့နေရာတွေကိုတော့နိုင်ငံတော်ဝန်ဆက်ပြီးပိတ်ထားအောင်မှာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ပြည်내တစ်ခုနဲ့တစ်ခုအကြားကွန်ပစ္စည်းတည်ယူပို့ဆောင်ရေးနဲ့မရှိမဖြစ်ကွန်ပစ္စည်းတွေထုတ်လုပ်တာနဲ့ပြန်ပြူတာတွေကိုတော့ကတ်သက်ထားမြင့်ထားခြင်းမရှိပါဘူး။တနိုင်ငံလုံးအတိုင်းအတာနဲ့အိမ်ပြမထွက်ရအမိန့်ကိုမလ25ရက်နေ့ကတည်းကချမှတ်ထားတဲ့အိန္ဒိယနိုင်ငံမှာရောဂါကူးစက်ပြန့်နှံ့မှုအတိုင်းအတာအရပြည်내ရေအလိုက်အနေအထားအဆင့်လိမ္မော်ရောင်အဆင့်နဲ့အဆင့်ရောင်အဆင့်တွေကိုအနာပိုင်တွေကသတ်မှတ်ပေးထားခဲ့ပါတယ်။ New Delhi, Mumbai,ဘင်္ဂလူးရူချန်နိုင်းနဲ့အာမဒဘက်မြို့ကြီးတွေကိုယောဂကုသနိုင်ခြင်းမြင်မာတဲ့အနေအောင်အဆင့်သတ်မှတ်ထားပြီးတင်းကျပ်တဲ့ကန့်သက်ချက်တွေကိုဆက်လက်ချမှတ်ထားပါတယ်။အဆင့်ရောင်အဆင့်သတ်မှတ်ခံရဖို့ကတော့နေရာဒေသတစ်ခုမှာသတင်းသုံးပတ်ဇက်တိုင်ယောဂကုသမှုအသင့်မရှိမှသတ်မှတ်ခံရမှာဖြစ်ပြီးဖြေလျှော့ပေးတာတွေကိုပြုလုပ်ပေးသွားမှာဖြစ်ပါတယ်။တရုတ်နိုင်ငံနိုင်ငံပိုင်သတင်းဌာနကြီးတွေမှအလုပ်လုပ်ခဲ့ပူးတဲ့သတင်းတောက်ချန်ဂျီရန်ကိုတရုတ်အာဏာပိုင်တွေကထောင်ဒဏ်15နှစ်ချမှတ်လိုက်ပါတယ်။အာဏာရတရုတ်ကွန်မြူနစ်ပါတီကိုဝေဖန်တိုက်ခတ်ခဲ့တဲ့အမှုကြောင့်လို့တရားဝင်ကထုတ်ပြန်တဲ့စာရွက်စာတမ်းတွေမှာဖော်ပြထားပါတယ်။သတင်းဌာနတွေနဲ့မီဒီယာတွေဟာကွန်မြူနစ်ပါတီရဲ့အကျိုးအတွက်အမှုထမ်းဆောင်ရမယ်ဆိုပြီးအမိန့်ထုတ်ထားတဲ့သမ္မတရှီဂျင်ပင်လက်ထက်မှာတရုတ်အစိုးရကသတင်းလွတ်လပ်ခွင့်ကိုပိတ်ပင်နေတာမှာချန်ဂျီရန်ဟာအပြစ်နဲ့ဆုံးပြစ်ဒဏ်ချမှတ်ခံရသူတူဖြစ်ပါတယ်။ပြည်သူ့နေရှင်သတင်းစာရဲ့သတင်းတောက်ဟောင်ချန်ဟာရံမီးစာကိုဆွဲပြီးဒုက္ခရှာသူဖြစ်တယ်လို့ တရားမဝင်စီးပွားရေးလုပ်ငန်းနဲ့လက်ပေးလက်ယူတွေလုပ်ခဲ့တယ်လို့ဟူနန်ပြည်နယ်တရားရုံးရဲ့ကြေညာချက်မှာပါရှိပါတယ်။ရန်မီးစာကိုဆွဲပြီးဒုက္ခရှာသူဆိုတဲ့ဆွဲချက်ဟာတရုတ်အစိုးရကိုဝေဖန်သူတွေကိုအပြစ်ပေးရမှာတရုတ်အာဏာပိုင်တွေကရန်ဖာရန်ကအသုံးပြတဲ့ဆွဲချက်တစ်ခုလည်းဖြစ်ပါတယ်။စနေနေ့မနေ့နောက်ဆုံးရသတင်းတွေကိုနားဆင်ရပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ထိုင်းတက်ကမြန်မာလူသမားတွေကိုပြန်ပြီးစတင်လက်ခံတဲ့ဒီကနေ့မေလ၁ရက်နေ့မှာပဲထိုင်းနယ်စပ်လက်ဆောင်ဖက်ကနေလူသမားတွေဟာမြန်မာဘက်ကိုပြန်လာတဲ့သတင်းကိုကြေညာပါမယ်။ဒီမှာအေးအေးမှာပါ။ထိုင်းနိုင်ငံကနေနေရပြန်လာကြတဲ့မြန်မာလူသမားတွေကဗန်ကောက်နဲ့တခြားမြို့နယ်တွေကပြန်လာကြတဲ့လူသမားတွေကတော့ထိုင်းနိုင်ငံရဲ့အရေးပေါ်အမိန့်ကြောင့်အပြန်လာနိုင်ကြသေးပြီနဲ့မိလာတီးရဲ့နေ့မှာတော့မဲဆောက်ကအလုသမားများစတင်နေရပြန်လာကြကြောင်းတင်းပြည်နယ်မြောက်ပြည်မြို့ကပြည်နယ်ကတော်အမတ်ဦးတန်းစီအောင်ကပြောပါရယ
်ဒီငါးကတော့ကျွန်တော်ဒီမဲဆောက်ဘက်ကလောက်ကုန်တာဗျဟုတ်ကဲ့မဲဆောက်ဘက်ကနေပြီးတော့ကျွန်တော်ကနော
်ဟုတ်ကဲ့
ဒီကနေမှန်တော့စောင့်ပြီးတော့ကျွန်တော်ရပါတော့ဘောနောဘောနောကျွန်တော်တို့ဒီဘောနောဘောနောကျွန်တော်စောင့်လာပြီးသိရလို့ကျန်50တရားရှိတယ်နော်ဒီစက်ပြီးဝင်တော့ကျွန်တော်တို့ဝင်နေစတော့တက်ခံပြီးတော့ဆင်းနေတယ်နော်ဒီကဒီလိုဝင်နေတော့ဒီမဲဆောက်ဖက်ချင်မှရှိတဲ့လူတော့အင်းမရှိတဲ့လူတော့ကျွန်တော်တို့ကတော့မဲဆက်ပြီးတော့တောင်းနေတာပါနော
်ဟုတ်ကဲ့
ဒီတော့ဘာမှမလာဘူးဆို
အချိန်မှာတော့ထိုင်းနိုင်ငံအတွင်းမှာကိုဗစ် -19 အရေးပေါ်ကာလကိုတက်တန်းတက်လာတိုးထားတာကြောင့်ညမထွက်ရနဲ့ခရိုင်တစ်ခုနဲ့တစ်ခုဆက်ကျော်သွားလာတာတွေကိုမေလကုန်ပြီးလုံးလုံးမရပါဘူးဒါကြောင့်လည်းတခြားခရိုင်တွေကမြန်မာအလို့သမားတွေနေဆက်အချိန်ကျန်လာနိုင်ဖို့အတွက်မြန်မာနိုင်ငံသားရဲ့ဦးစီးဌာနနဲ့သက်ဆိုင်ရာဌာနတွေကထိတိုင်းနေကြတယ်ဆိုပြီးမြန်မာတန်ယုံကပြောပါတယ်မကြသေးခင်ရက်ပိုင်းမှာပဲပြည်내မှုတွေရနိုင်တယ်လို့ယူဆရကြောင်းပြည်내မြောက်ပြည်ခရိုင်ကအာဏာပိုင်တွေကလည်းဆိုပါတယ်ဒီရက်ပြန်နိုင်ရေးဆောင်ရွက်နေချိန်မှာမြန်မာဖြစ်တဲ့လူသမားတွေအနေနဲ့ထိုင်းစစ်မှားဌာနကသတ်မှတ်ထားတဲ့အတိုင်းနေထိုင်ကြဖို့လူစုလူဝေးမလုပ်ကြဖို့တူးနဲ့တူသတ်မှတ်တဲ့အကွာအဝေးမှာနေကြဖို့ထိုင်းနိုင်ငံရဲ့ညှို့ကြားချက်တွေကိုလိုက်လာကြဖို့ကိုလည်းထိုင်းနိုင်ငံဗန်ကောက်မှာရှိတဲ့မြန်မာတန်ယုံကလည်းတိုက်တွန်းထားပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
။ကျမကစုမုံပါရှင်စင်ကာပူနိုင်ငံမှာအလုံလောက်ကင်ခွင့်ကင်ဆောင်ထားတဲ့နိုင်ငံသားအလုံသမားတွေနဲ့မိသားစုတွေနေအိမ်ထဲမှာပဲနေရမယ် stay home order အမိန့်နောက်ထပ်14ရက်ထပ်တိုးမြှင့်လိုက်တဲ့အကြောင်းကိုပြောပြပေးချင်ပါတယ်။ဟုတ်ပါတယ်စင်ကာပူနိုင်ငံနဲ့ကစောက်လုပ်ရေးလုပ်ငန်းခွင်တွေကဝတ်ပါမယ့်အလုံလောက်ကင်ခွင့်ပါမယ့်ကင်ဆောင်ထားတဲ့သူတွေစင်ကာပူနိုင်ငံအတွင်းအလုံလောက်ကင်ခွင့် aspas ကင်ဆောင်ထားတဲ့နိုင်ငံသားအလုံသမားတွေနဲ့သူတို့ရဲ့မိခိုးမိသားစုတွေနေအိမ်ထဲမှာပဲဆက်နေကြဖို့ stay home order 14ရက်ထပ်တိုးတဲ့အမိန့်ကြေညာချက်ကိုစင်ကာပူအစိုးရကတောက်ကြနေမှာထုတ်ပြန်လိုက်တာပါအထူးသဖြင့်ကတော့အလုံသမားတွေထဲမှာ COVID-19 ကူးစက်ပြန့်နှံ့မှုကိုကာကွယ်တားဆီးရေးအတွက်ရည်ရွယ်ပြီးတော့မေလ၄ရက်နေ့အထိနေအိမ်ထဲမှာပဲနေထားဖို့ပထမထုတ်ပြန်ထားတဲ့အမိန့်ကိုမေလ18ရက်နေ့အထိနောက်ထပ်14ရက်ထပ်တိုးလိုက်တဲ့အကြောင်းစင်ကာပူကျန်းမာရေးဝန်ကြီးဌာနလုံသားရင်းမြစ်ဆိုင်ရာဌာနနဲ့စောက်လို့ရေးဝန်ကြီးဌာနတို့ပူးတွဲထုတ်ပြန်တဲ့အမိန့်ထဲမှာဖော်ပြထားပါတယ်။အခုလိုမျိုးရက်တိုးအမိန့်ထုတ်ပြန်လိုက်တာနဲ့ပတ်သက်လို့စင်ကာပူနိုင်ငံကမ်းလွန်ရေးနံတည်ဆောက်ရေးလုပ်ငန်းကလုပ်ငန်းဝင်ဘေးကင်းလုံခြုံရေးဆိုင်ရာဌာနမှဦးတင်မင်းက VOA မြန်မာပိုင်းကိုပြောပြပါတယ်။
ကျွန်တော်တို့ဒီအာရာပိုင်၃ခုတွေကိုတော့ဒီပေါင်းပြီးတော့ဒီအစားကိုထုတ်တယ်ပေါ့လေစောက်လို့ရေလုပ်ငန်းမှာရှိတယ်ဒီ work pass holder ဒီမှာအဲ့လိုကူးစက်မှုတွေကိုလည်းသူတို့ကအတက်နိုင်ဆုံးအပိသက်ပြီးပြအောင်လုပ်ချင်တယ်အဲ့ဒီတည်းဒီကျန်းမာရေးဝန်ကြီးဌာနအကြံပေးချက်အရာပေါ့လေ၄ရက်နေ့ကစပြီးတော့နောက်ထပ်14ရက်ပေါ့လေ18ရက်နေ့မေအထိပေါ့ညတကောင်အထိအကျုံးဝင်တယ်ဆိုပြီးသူထပ်ပြီးကြေညာလိုက်တယ်အဲ့ဒီကြေညာတဲ့အချိန်မှာကျွန်တော်စောက်လို့ရေလုပ်ငန်းက work permit ဒီပါမယ် S pass ပါမယ်ပြီးတော့ကျွန်တော်တို့ဒီအချို့construction ကဒီ pass holder တွေမှာ dependent pass holder တွေရှိတယ်သူတို့ family တွေပေါ့သူတို့ပါအကျုံးဝင်တယ်အဲ့တော့သူတို့အားလုံးအိမ်မှာပဲနေရမယ်ဆိုတော့အမိန့်ထုတ်ပြန်ချက်ပေါ့လေ
စင်ကာပူနိုင်ငံမှာတော့ COVID-19 ကူးစက်ခံရသူတွေတဲ့စင်ကာပူမှာလာရောက်လုံလောက်ကိုင်နေတဲ့ပြည်ပအလုံသမားအများစုပါဝင်နေပြီးတော့ဒီအထက်မှာတော့မြန်မာအလုံသမား140ဝန်းကျင်ကူးစက်ခံနေရပါတယ်ဒီကူးစက်မှုတွေကိုထိန်းချုပ်နိုင်အောင်အစိုးရအနေနဲ့နီလန်းပေါင်းစုံနဲ့ထိန်းချုပ်နေတယ်ဆိုတော့ကိုလည်းစင်ကာပူအစိုးရရဲ့နိုင်စင်လို့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်မိသားစုတွေကပါဝင်တဲ့အခြေအနေအသေးစိတ်လုပ်ငန်းဝင်ဘေးကင်းလုံခြုံရေးပိုင်းဆိုင်ရာဌာနမှဦးတည်မင်းကရှင်းပြပါတယ်
အဲ့ကဲ stay home notice နေရလူဆိုတော့အိမ်မှာတော့နေကြတာပဲဘူးအခုရှိတာအပြင်ထွက်လို့မရတာတခုတည်းကျမရဲ့ဘိုင်းကတော့စင်တန်ပါညာကိုဘယ်လိုကော suspect patient နေလဲဆိုပြီးလဲကျွန်တော် ambulance ကို activate လုပ်ပြီးတော့ခေါ်တော့လို့ရတာပေါ့လေဒါပေမဲ့ကျွန်တော်တခုပြောချင်တာကကျွန်တော်တို့နေစဉ်ကူးစက်မှုနှုံထုတ်ပြန်တဲ့အခါမှာ work pass holder တွေကနေစဉ်လို့ပါတယ် work pass holder ဆိုကျွန်တော်ပြောတာကအဆောင်လေပြောတာမဟုတ်ဘူးအဆောင်ကတက်တက် community infection ကိုပြောတာ community ကူးစက်တဲ့အထဲမှာဆိုရင်ဒီမှာနေတော့ work pass holder တွေကူးစက်နေတာကအခုထိရှိနေတုံးလို့အစိုးရက တွေ့ထားတယ်ဗျအဲ့ဒါကြောင့်လဲကျွန်တော်ထင်တယ်ဒီ stay home notice ကိုထားပြီးတော့ပြန်စစ်နေတလားလို့မပြောတတ်ဘူ
းနေအိမ်ထဲမှာပဲနေရတဲ့အချိန်လုံသားတွေနေနာမှုမရှိအောင်လောက်ခလာစားစီစဉ်ပေးထားတဲ့အကြောင်းကိုလဲဆောက်လုပ်ရေးလုပ်ငန်းဝင်မှာလောက်ကင်နေတဲ့မတ်ရွှေစင်ကသူ့အတွေ့အကြုံပြောပြပါရတယ်ထထိုးလိ
ုက်တဲ့လူများလောကထုတ်လို့မရဘူးအဲ့တော့အခက်အခဲဖြစ်နေဒီဖတ်တော့လိုက်တဲ့သူတွေဒါလေခဏခဏအမောအားဖြစ်တဲ့လူတွေတို့ကအပြင်ထွက်လို့မရဘူးဘဝမရ
စင်ကာပူနိုင်ငံကတည်ယူပို့ဆောင်ရေးကုမ္ပဏီမှာလှုပ်လှုပ်ကိုင်နေတဲ့ကိုအောင်ဝင်းထွက်ကလည်းနေနေထဲမှာပဲနေဖို့အမိန့်ထုတ်ခံထားရတဲ့မြန်မာလူသမားတွေရဲ့လိုအပ်ချက်တွေကိုစင်ကာပူရောက်မြန်မာတွေဘက်ကလိုက်လံကူညီပေးနေတဲ့အခြေအနေကိုပြောပြပါတယ်
။အဓိကတော့သူတို့လူတွေကိုလမ်းပေါ်မထွက်စေချင်တာပဲလေ။ construction site ခေါင်းစဉ်အောက်ကနေပြီးတော့အလုပ်ရထားတဲ့ကျွန်တော်တို့မြန်မာတွေကဒီမှာ civil engineering site မှာအလုပ်လုပ်နေတာအများကြီး။ကျွန်တော်လေးစိတ်ပူတာသူတို့စားဖို့တောက်ဖို့အတွက်ပေါ့နော်။ဝယ်ဖို့ချမ်းဖို့သူတို့လိုမယ်အဲ့ဒါတွေကတော့မြန်မာ society ကတော့လိုက်လုပ်ကူညီပေးနေတာပေါ့ကျွန်တော်တို့လိုပေါ့ဗျာတည်တဲ့လူတွေကိုလိုက်ဝယ်ပေးတာပေါ့နော
်စင်ကာပူနိုင်ငံအတွင်းမှာတော့အလုံးလုံးကင်ွေပါမိကင်ဆောင်သူမြန်မာစုစုပေါင်းကတော့တိတ်နဲ့ချီပြီးရှိပါတယ်စင်ကာပူနိုင်ငံဆိုင်ရာမြန်မာတန်ယုံဘက်ကတော့မြန်မာနိုင်ငံသားတွေတက်နိုင်တဲ့လောက်အပြင်မထွက်ကြဖို့လူစုလူဝေးတွေရှောင်ကြဖို့နဲ့စင်ကာပူကျန်းမာရေးဝန်ကြီးဌာနရဲ့ညွှန်ကြားချက်တွေကိုလိုက်နာကြဖို့တိုက်တွန်းထားသလိုနေဖို့အခက်အခဲဖြစ်နေတဲ့သူတွေနေရပြန်ရေးအတွက်ကိုလည်း relief flight လေကြောင်းလိုက်နေညှိနှိုင်းပြီးအစီအစဉ်တွေဆောင်ရွက်ပေးနေပါတယ်ရှင်
အမေရိကန်ပြည်ထောင်စုမှာတော့ကိုရိုနာဗိုင်းရပ်စ်သတင်းအချက်အလက်နဲ့ပတ်သက်ပြီးလူတွေရဲ့သဘောထားအမြင်တွေကလည်းအမျိုးမျိုးကွဲနေကြပြီးဗိုင်းရပ်စ်နဲ့ပတ်သက်ပြီးအင်ဂျီတော်ကထုတ်ပြန်တဲ့သတင်းတွေကိုအတော်များများမယုံကြဘူးလို့စစ်တမ်းတစ်ခုကဖော်ပြနေပါတယ် AP သတင်းကိုအခြေခံပြီးတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်အမေရိကန်မှာတော့လူတွေဟာဗိုင်းရပ်စ်ကူးစက်မခံရအောင်အိမ်ထဲကနေအပြင်မထွက်ဘဲနေနေကြတဲ့အချိန်တွင်တချို့မိသားစုတွေမှာတော့ဗိုင်းရပ်စ်နဲ့ပတ်သက်ပြီးဘယ်သတင်းကိုယုံမလဲဆိုတာငင်းခုန်မှုတွေလည်းရှိနေပါတယ် AP သတင်းဌာနနဲ့NORC လူလူဆက်ဆံရေးသူတွေတနာဌာနတို့ပူးတွဲပြီးဧပြီလလယ်မှာကောက်ယူခဲ့တဲ့စစ်တမ်းအရတော့ဗိုင်းရပ်စ်သတင်းချက်လက်နဲ့ပတ်သက်ပြီးတော့အမေရိကန်ကလူ3ပုံ2ပုံလောက်ကပဲမိတ်ဆွေတငယ်ချင်းတွေနဲ့မိသားစုဝင်တွေကိုအတော်လေးယုံကြည်ရတဲ့သတင်းရင်းမြစ်ဖြစ်ရှုမြင်ကြတယ်လို့ဆိုပါတယ်ဂျာမနီနိုင်ငံစတူဂတ်မြို့မှာနေထိုင်တဲ့ဂျွန်မန်လီကိုရိုနာဗိုင်းရပ်စ်ကူးစက်ခံတဲ့အချိန်မှာသူညီမက Fox သတင်းဌာနနဲ့သမ္မတ Trump တို့ပြောတဲ့ငပ်ဖျားစည်းကိုသုံးဖို့တိုက်တွန်းခဲ့ပါတယ်သမားဖောင်ကတော့ဒီငါဖျားသေးဟာကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးမှာအပြောင်းလဲဖြစ်လာနိုင်တဲ့ဈေးလို့ပြောခဲ့တာပါဒါပေမဲ့အမေရိကန်ရဲ့အစားအစာနဲ့ဆေးဝါးစီမံကုကေးဌာန FDA ကဒီဈေးကိုဗိုင်းရပ်စ်ကုဖို့အတိမပြုထားတာကြောင့်သူကဒီဈေးကိုအသုံးပြုဖို့အယုံကြည်မရှိဘဲအရေးစွန်မီမသုံးဖို့ဆုံးဖြတ်ခဲ့တယ်လို့အမေရိကန်စစ်တပ်ရဲ့လူလူဆက်ဆံရေးအရာရှိဂျွန်မန်လီကပြောပါတယ
် I have a sibling who is a huge
Donald Trump ကိုကြီးကြီးထောက်ခံတဲ့ဒီမှာတယောက်ကျွန်တော်မှရှိပါတယ်ကျွန်တော်နေမကောင်းဖြစ်ပြီးပထမဆုံးချင်းစကားပြောကြတယ
်
ကျွန်တော်မှကိုဗစ်ကူးခံထားရတယ်ဆိုတော့ပြောဒီပါကျွန်တော်ကို hydroxychloroquine နဲ့ကူးလို့ပြောပါတယ
်
ဒီစားကမိသားစုရဲ့မှာအကြီးအကျယ်တော့ကွဲစီနေတာပါအဲကြောင့်လဲဆိုတော့ဒီဆေးကဗိုင်းရပ်စ်ကူးဖို့အတွက်ထိတဲ့နေကြဆန်တာစစ်ဆေးပြီးအတည်ပြုထားတာမဟုတ်ပါဘူ
းမန်လီယာဇနီဟိုင်ဒီမက်သစ်လဲနယူးယောက်ကိုသွားပြီးတဲ့နောက်မှာဗိုင်းရပ်စ်ကူးစက်ခံခဲ့ရပြီးတော့အခုခါမှာတော့သူတို့နှစ်ယောက်လုံးလေပြန်ကောင်းနေကြပါပြီ American FDA ကတော့လူတွေကိုဆေးရုံကပေးတဲ့မဟုတ်တဲ့ဆေးတွေဒါမှမဟုတ်စမ်းသပ်အသုံးပြုဆေးမဟုတ်တာတွေကိုမသုံးကြဖို့ညွှန်ကြားထားပါတယ် AP ကနေကောက်ယူခဲ့တဲ့အဲ့ဒီစတက်မှာပဲ American နိုင်ငံသားတွေဟာ virus နဲ့ပတ်သက်ပြီးအင်မျိုးတော်ကနေထုတ်ပြန်တဲ့သတင်းတွေကိုမယုံတာကပိုများတယ်လို့ဆိုပါတယ် American 23ရာခိုင်နှုန်းကပဲဒီကာယောဂါနဲ့ပတ်သက်ပြီးသမားထောင်ကထုတ်ပြန်တဲ့သတင်းကိုယုံကြတာပါ
It's worked unbelievably it's a powerful drug
ဒီစီကဗိုင်းရပ်စ်ကူးတဲ့နေရာမှာအံ့ဩစရာကောင်းတော့အောင်လုပ်ဖြစ်ပါတယ်။အလုံးအစွမ်းထက်တဲ့ငှက်ဖျားစီဖြစ်ပြီးဗိုင်းရပ်စ်ကူးတဲ့နေရာမှာအလုံးဖြစ်တယ်ဆိုတဲ့လက္ခဏာတွေတွေ့နေရပါတယ
်။ Illinois ပြည်နယ် Belleville မြို့ကအသက်62နှစ်ရှိဖြစ်တဲ့ Debra Mice ဟာအာရုံကြောနဲ့ဆိုင်တဲ့ဝေနာအတော်များများကိုခံစားနေရတာဖြစ်ပြီးတကယ်လို့သူ့ကိုယ်သာကိုရိုနာဗိုင်းရပ်စ်ကူးဆက်ခံမယ်ဆိုရင်တော့သူ့အတွက်အတော်လေးကိုအန္တရာယ်ဖြစ်လာစေမှာပါ။သူရဲ့ချမ်းမာရေးကိုတော့တားဖြစ်သူ Zack Stratford ကစောင့်ရှောက်နေတာဖြစ်သလိုကာယောဂါနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုလည်းကူပေးနေတာဖြစ်ပါတယ
် After like the briefings and stuff I used to be
သတင်းစာရှင်းလင်းပွဲတွေဆိုရင်အရင်တုန်းကတော့အစဆုံးကြည့်ဖြစ်ပါတယ်အခုတော့မကြည့်ဖြစ်တော့ပါဘူးဒါကကျမရဲ့အစွဲပါဒါကိုကျမလည်းသိပါတယ်အဲ့ဒါကြည့်ပြီးသွားပြီဆိုရင်ထွက်လာပြီးဟိုဟာကြားလိုက်လားဒီဟာကြားလိုက်လားမေးလို့ရှိပြီးတော့အဲ့ဒီအခါကြာရင်သူကကျမကြားတဲ့ဟာတိုင်းအမှန်မဟုတ်တဲ့အကြောင်းနဲ့ဒီကြားတာတွေကိုချင့်ချိန်ယုံပြီးတော့မှတခြားသတင်းတွေကိုလည်းကြည့်ပါလို့ပြောလို့ရှိပါတယ
် AP ရဲ့လူလူစစ်တမ်းကောက်ယူမှုအရာတော့အမေရိကန်အများစုဟာကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုစေဘဆိုင်ရာသတင်းရင်းမြစ်တွေကယူလို့ရှိပြီးတော့ဒီထဲက66ရာခိုင်နှုန်းက ဆရာဝန်တွေနဲ့ကျန်းမာရေးဆောင်ရှောက်မှုပေးနေတဲ့နေရာတွေကနေယူကြပြီးတော့68ရာခိုင်နှုန်းကတော့အမေရိကန်ရဲ့ယောဂကာကွယ်ထိန်းချုပ်ရေးဌာနကိုအားကိုးကြတာပါ
While we're social distancing at home and we've got stay at home orders
take a look at the name of the navy at the moment to be told that you know the deal ခုခုပေါ်နေမှုပြောထားချင်မှာတော့ဒီဘာတွေပြောနေကြတယ်လဲဆိုတာကိုကြည့်ပြီးဒီအခါမှာလေနိုင်ငံမှာကနိုင်ငံကြီးရကောတော့ကိုလဲတော်ကြီးသူ့ရဲ့အစွဲတွေမပေါ့မျက်မှန်စင်းနေကိုချိန်ဒီပိုင်းကြီးကစံတက်ထားတဲ့အချက်တွေကိုပဲကြည့
်ကမ္ဘာနိုင်ငံအသီးသီးကတော့အခုအခါမှာ COVID-19 ရောဂါကာကွယ်ဆေးထုတ်လွှင့်နိုင်ဖို့အတွက်ကိုအပူတပြင်းနဲ့ကျိုးပန်းလှုပ်ဆောင်နေကြပါတယ်ခင်ဗျာ
ရခိုင်နောက်ပိုင်းမှာတိုက်ပွဲတွေကြောင့်နေရဆွန့်ခွာထွက်ပြေးလာကြတဲ့ဆစ်ဆောင်ရေအတွက်ဟာအစိုးရစီရင်နေရဖက်ဖွေးစုတွေကောက်ခံရထားတဲ့စီရင်ကွာဟနေတဲ့ကြောင်းပြောပြပါမယ်ကျွန်တော်တက်နိုင်ပါရခိုင်နောက်ပိုင်းမှာတိုက်ပွဲတွေကြောင့်နေရဆွန့်ခွာထွက်ပြေးလာကြတဲ့ဆစ်ဆောင်ဦးရေဟာ3,600ကျော်အထိရှိလာတယ်လို့ဆစ်ဆောင်တွေကိုစီရင်ကောက်ယူနေတယ်ရခိုင်တိုင်းဒေသမျိုးနွယ်စုများစီရင် REC ကဒီကနေ့မှထုတ်ပြန်ထားပါတယ်အခုလို REC ကထုတ်ပြန်ထားပေမဲ့အစိုးရရဲ့စီရင်မှာတော့ April 27ရက်နေ့အထိဆစ်ဆောင်ဦးရေ8,000လောက်သာရှိနေတာပါအခုလိုရဖဲဖွေးစည်းတွေရဲ့စီရင်နဲ့အစိုးရရဲ့စီရင်ရန်ကိုကွာဟနေတာနဲ့ပတ်သက်ပြီးရခိုင်ပြည်နယ်တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဦးစီးဌာနကဦးစီးရရှိဦးရင်မင်းဦးကအခုလိုပြောပါတယ်
။အဲအကြောင်းကျွန်တော်တို့ကတော့ဒါအဲ့ဒီရက်ကြီးတွေပြည်ပါတွေကနေအဲ့ဒီတို့နဲ့အုပ်ချုပ်ရေးနေရာမှာခင်းအရှင်းရှင်းကရောက်လာတဲ့စီရင်တွေပေါ့နော်။အဲ့ဒါအဲ့ဒီရင်းနှီးမျိုးစုထားတဲ့စီရင်တွေပေါ့။အော်ကွာချက်တွေကတော့ဒါရှိမှာပေါ့နော်။မီရင်နေထားနေတကယ်ဟိုတိုက်ဝဲဖြစ်စဉ်ကနေ2018နှစ်ကုန်ပိုင်းကနေဖြစ်စဉ်ဆိုရင်တော့ဒါဖိရှိပြီးတော့ရှိနေတာပေါ့လို့ခါတယ်။အဲဒီဆိုတဲ့ပုံမှာမူတည်ပြီးတော့မှဒါအခုတော့တွေတော့6,480လို့ဆိုပြီးတော့20ရင်းနေဒီလားဒီမှာတော့ပြရတယ်။အကြောင်းအဓိကကဘာအဖြစ်ဖြစ်နေကြလဲဆိုတော့ရဲဘေးဖွဲ့စည်းတွေနေနဲ့တောက်ယူမှုကုန်တန်တွေဒီဖရားကနော်ဒီရဲဒီဖြိုးတွေပေါ့နော်အဆင့်ဆင့်တောက်ယူမှုကုန်တန်တွေအဲကောအဲဒီပုံမှာတော်မှာဒီလိုပဲလားအခြားအကြောင်းအရာတွေရှိသလားဆိုတော့ကျွန်တော်လည်းအဲ့ဒါတော့မပြောချင်ဘူးနော်
အခိုင်ပြင်းတွေမှာရှိနေတဲ့ဆစ်ဆောင်တွေဟာလက်ရှိရှိမှာအကြောင်းမျိုးမျိုးကြောင့်ကုညီမဲ့သူတွေနေပါလာတာကြောင့်ဆော့ဝက်နေရဲ့ခက်ခဲတွေနဲ့ပုံပြီးတော့ကြုံတွေ့လာရတယ်လို့ရခိုင်တိုင်းသားများမျိုးနွယ်စုစေယုံ REC ကပြောခွင့်ရကိုစောစောထွန်းကပြောပါတယ
်ဒီတကြိမ်ကာလမှာခင်းသွပိတ်လိုက်တဲ့အနေအထားတွေရှိတယ်ငါကုမ္ပဏီနဲ့ပတ်သက်ပြီးတော့ဒီလော့ဒ်ဒါန်ပုံစံမျိုးပေါ့နော်ဒီတက်လာမှုတွေမလုံးကြဖို့အိမ်မနေကြဖို့နှုတ်ဆောင်မှုတွေလုံးတဲ့ခါကျတော့တချို့ဒီကုညီပေးရဖွင့်တော်တော်များကတကြိမ်ကာလမှာဆိုတော့အကုန်လုံးဒီကိစ္စတွေကိုရေးဆိုင်တဲ့ခါကျတော့ဒီအပစ်တလားလုံးမှာအထောက်ပံ့ရောက်ရှိတဲ့အနေအထားကအရင်ကုန်သေးတော့တယ်ဆိုတော့ဒီအနေအထားကြောင့်စာဝန်တွေရေးကြတယ်အရင်တည်းတည်းအနေအထားဖြစ်တော့ပါတော့။အဟုတ်တယ်ကွာဧပြီလအထိမှဆိုရင်တော့ကျွန်တော်တို့ဒီတွေ့အချင်းဆိုလို့ရှိရင်တော့အဲဒီအကုန်လုံးဒီ6,000ကျော်8,000လောက်တော့တွေ့တော့ပါတော့။
အစိုးရဘက်ကတော့2018ခုနှစ်စာပိုင်ကလေးကစစ်ဆောင်တွင်တဲ့တိုက်ပွဲတွင်တေဆုံထိခိုက်ဒဏ်ရာသူတွေကိုထောက်ပံ့လာခဲ့တာကြာသင်းပေါင်း3,000ကျော်ရှိတော့ပြီလို့ရခိုင်ပြည်နယ်တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဦးစီးဌာနကဦးစီးရရှိရေးမင်းဦးကအခုလိုပြောပါတယ်
အိမ်ပေါင်း3,000ကျော်ပါနော် 3,940 လက်ရှိပြီးထောက်ပံ့ပေးခဲ့မိသားမှာလူကြီးကတော့အသိန်း4,338ဦးတရှိရှိသွားတယ်နော်ထောက်ပံ့ခဲ့တဲ့သူရဲ့ပြင်းရ
အစိုးရကကူညီထောက်ပံ့ခဲ့တဲ့လူကြီးတသိန်းကျော်ဟာပြီးခဲ့တဲ့2018ကလေးကစတင်ပြီးကူညီခဲ့သူတွေဖြစ်ပြီးစစ်ဆောင်တွေအပြင်ထိခိုက်ဒဏ်ရာရသူတွေတေဆုံးသူတွေနဲ့နေရပြန်သွားသူတွေပါဝင်တယ်လို့လက်ရှိအစိုးရစစ်ဆောင်စီရင်ထဲမှာမပါတော့တဲ့သူတွေလည်းပါဝင်တာပါစစ်ဆောင်စခန်းတွေမှာဧပြီလကတည်းကစတင်ပြီးတော့ပုံမှန်ပြနေတဲ့စာနယ်ရက်ခါထပ်ပွင့်မှုတွေမရှိတော့တဲ့အပြင်စစ်ဆောင်စခန်းတွေမှာရှိတဲ့ယာကြီးတေးတွေဟာလည်းပြိုကျလာနေပြီးမိုးစတင်ရွာသွားမှုတွေကြောင့်နေရာခက်ခဲတောက်သွင်းရပြဿနာတွေကိုရင်ဆိုင်နေရတာကြောင့်စစ်ဆောင်တွေအတွက်စိုးရိမ်ရတဲ့ရှင်နေတရဖြစ်လာတယ်လို့ REC ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရခိုင်ပြည်နယ်ဘက်ကတွင်းရာသားတွေခုလိုဘေးဒုက္ခရောက်တာရှိသလိုထိခိုက်သေဆုံးမှုတွေကြောင့်ရခိုင်ပြည်နယ်တွင်းမှာဆေးရဇဝမှုတွေလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝမှုတွေထပ်ဖြစ်လာနေသလားဆိုပြီးကုလလူခွင့်ရေးကိုယ်စားလှယ်ကလည်းမေးခွန်းထုတ်ထားပါတယ်ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်ကနေတတိယပေးပို့နေတာပ
ါမလေးရှားနိုင်ငံကအဝင်မခံပဲပြန်မောင်းထုတ်လိုက်တဲ့ပင်လယ်ပြင်ထဲမှာမျောနေရတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုလူသားချင်းစာနာတဲ့အနေနဲ့မလေးရှားအစိုးရကခိုလုံခွင့်ပေးတဲ့နယ်လို့Refugees International အဖွဲ့ကတောင်းဆိုလိုက်တဲ့အကြောင်းကိုတင်ပြခြင်းပါတယ်။ရာဂနန်းရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာလေ30နဲ့ပင်လယ်ပြင်ကိုဖြတ်ပြီးမလေးရှားနိုင်ငံကိုသွားရောက်ခဲ့ကြပေမဲ့မလေးရှားရေပိုင်နဲ့ထဲရောက်ချိန်မှာအာဏာပိုင်တွေကသူတို့ကိုအဝင်မခံဘဲတားဆီးနှင်ထုတ်လိုက်တာကြောင့်လေပေါ်ပါသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာပင်လယ်ပြင်ထဲမှာအသက်အန္တရာယ်နဲ့ရင်ဆိုင်နေရတယ်လို့ဒုက္ခသည်အရေးကူညီဆောင်ရွက်နေတဲ့ Refugee International RI အဖွဲ့ကပြောပါတယ်။အခုလိုပင်လယ်ပြင်ထဲပိတ်မိနေချိန်မှာလူတချို့လှေပေါ်တည်ဆုံနေရတာကြောင့်ဒီဒုက္ခသည်တွေကိုမလေးရှားအစိုးရအနေနဲ့ခိုလုံခွင့်ပေးတဲ့လို့ Refugees International ကတိုက်တွန်းကြောင်းအဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ် Daniel Sullivan က VOA ကိုပြောပါတယ်
Bangladesh and Malaysia when there are people who are in dire conditions, they should be
Malaysia အစိုးရနဲ့ Bangladesh အစိုးရတွေကိုကျွန်တော်တို့တိုက်တွန်းညင်တာကတော့အသက်တည်ဆုံးမှုအန္တရာယ်ကြုံရတဲ့ဒီလူတွေကိုတိုင်းပြည်ရဲ့ဝင်ခွင့်ပေးပြီးခိုလုံခွင့်ပေးဖို့ဖြစ်ပါတယ်ဒီလိုမှမလုပ်ပဲတကယ့်ကိုစိုးရင်ပွဲအခြေအနေနဲ့ရင်ဆိုင်နေရသူတွေကိုတိုင်းပြည်ရဲ့အဝင်မခံပဲပြန်နှင်ထုတ်နေတာဟာနိုင်ငံတကာစံတမ်းမှတ်ချက်တွေနဲ့မကန့်ညီပဲညှဉ်းပန်းနှိပ်စက်ရာရောက်တာဖြစ်တယ်လို့ RN အဖွဲ့ပြောခွင့်ရမစ္စတာဆူလီဗန်ပြောသွားတာပါပင်လယ်ပြင်နဲ့မျောနေရတဲ့ရင်းညာဒုက္ခသည်တွေကိုမလေးရှားအစိုးရကနှင်ထုတ်လိုက်ရုံနဲ့မကဘင်္ဂလားဒေ့ရှ်အစိုးရကလည်းပြန်လည်မခံပဲညှဉ်းဆန်နေတယ်လို့ RN အဖွဲ့ရဲ့ကြေညာချက်မှာဖော်ပြပါတယ်ဒီအတော့အတွင်းမလေးရှားနိုင်ငံတွင်ကလူမှုကွန်ရက်မီဒီယာတွေပေါ်မှာရင်းညာဆန့်ကျင်ရေးနဲ့အမုန်းစကားတွေရေးသားဖြန့်ဝေမှုအခုတလောပုံများလာတယ်လို့ RN အဖွဲ့ကရေးပါတယ်ဒါအပြင်မလေးရှားနိုင်ငံတွေကရင်းညာတွေအပါအဝင်အခြားဒုက္ခသည်တွေနဲ့ရွှေပြောင်းအခြေချဖို့ဝင်လာသူတွေကိုကန့်သတ်ချုပ်နှောင်မှုတွေလုပ်နေပါတယ်မလေးရှားအာဏာပိုင်တွေကနှင်ထုတ်လိုက်တယ်ဆိုတဲ့ရိုဟင်ဂျာတွေဟာလူကုန်ကူးသူတွေကြောင့်ပင်လယ်ပြင်ခီးကိုထွက်လာရသူတွေဖြစ်တယ်လို့ဦးသိန်းစင်အစိုးရလက်ထက်ဘူးသီးရောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းလက်ဖြင့်လက်ရှိအမေရိကန်ပြည်ထောင်စုမှနေထိုင်ရင်းရိုဟင်ဂျာအရေးလှုပ်ဆောင်နေတဲ့ဦးရွှေမောင်ကပြောပါတယ်
ပင်လယ်မှာညှောနေတဲ့ရိုဟင်ဂျာဒုက္ခတွေရခံမှန်းကြီး200လောက်ရှိတယ်အဲ့ဒီထဲမှာ60ကျော်လောက်တော့ဆုံးသွားတယ်လို့ကျွန်တော်တို့ကလေ့လာသိရှိရတယ်ဒီဟာကလည်းမလေးရှားကဲမှာအကတ်မခံပဲနဲ့သူတို့ကိုပြန်ပြီးတော့မောင်းထုတ်လိုက်လို့ကျွန်တော်တို့သိရတယ်။ယနေ့အချိန်မှာတော့ပိုပြီးမှများလိမ့်များနိုင်တယ်။သူတို့ရဲ့ကံကြမ္မာကမရေမရာတဲ့အချိန်မှာရှိနေတယ
်။ Refugees International အဖွဲ့ကနောက်ဆုံးရရှိတဲ့သတင်းအချက်အလက်တွေအရလေပေါ်တည်ဆုံးသူဒုက္ခသည်တရားဝန်ကျင်ရှိနေပြီလို့ RN အဖွဲ့ပြောခွင့်ရ Daniel Sullivan ကပြောပါတယ်။မလေးရှားနဲ့ Bangladesh အစိုးရတွေကတော့ဒီရိုဟင်ဂျာတွေကိုသူတို့တိုင်းပြည်ရဲ့အဝင်မခံတာပြန်လည်မခံရတာတွေဟာလက်ရှိကမ္ဘာမှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကဆိုးကြောင့်ဖြစ်တယ်ဆိုပြီးအကြောင်းပြချက်ပေးတယ်လို့ RN အဖွဲ့အစည်းညာချက်မှာပြောဆိုပါတယ်နိုင်ငံတိုင်းလူလူမှာအစိုးရတွေကကိုဗစ် -19 ကာလအတွင်းအိမ်ပြန်မထွက်ကြဖို့တားဆီးထားချိန်မျိုးမှာရိုဟင်ဂျာတွေကဘာကြောင့်ဒီပင်လယ်ခီးကိုတားရောက်ခဲ့တယ်လဲဆိုတာနဲ့ပတ်သက်ပြီးဦးရွှေမောင်ကအခုလိုသုံးသပ်ပါတယ
်သူတို့ကကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်တဲ့အချက်လက်တွေကဘာမှမသိရဘူးပြီးတော့နောက်တစ်ချက်ကလူမောင်ကိုတမားတွေရဲ့စီစဉ်ထားမှုပေါ်မှာသူတို့လာရတယ်ဆိုတော့ကျွန်တော်အထင်ပြောရရင်တော့လွန်ခဲ့တဲ့2လ3လလောက်ကသူတို့ကထွက်လာတာအဲ့ဒီအချိန်မှာတော့ဒီကိုရိုနာဗိုင်းရပ်စ်ရဲ့သတင်းတွေကတော့ဒီလောက်မဆိုးဝါးသေးဘူးလူမောင်ကိုသမားတွေကလည်းသူတို့ကိုဒါတွေမပြောပြဘူးသူတို့ကဒီဒုက္ခပင်လေဝင်နေတဲ့လူတွေဆိုတော့လွတ်ရကျွတ်ရသွားကျင်တာဒါကြောင့်မလို့သူတို့ကရောက်လာတာဟိုတမင်တည်သားနဲ့လာတယ်လို့ကျွန်တော်ယူဆပါဘူ
းရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမြန်မာအစိုးရကလက်မခံပယ်ချထားပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်သွားကြတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးကိုဆောင်ရွက်ခဲ့တာမျိုးရှိပေမဲ့ပြန်လည်လက်ခံနေရချထားပြီးလုပ်ငန်းစဉ်တွေခုထိမအောင်မြင်သေးပါဘူး။ပြီးခဲ့တဲ့လတုန်းကလေစီးပြေးထွက်သွားပြီးမှပြန်ရောက်လာတဲ့ရိုဟင်ဂျာ400လောက်ကိုဘင်္ဂလားဒေ့ရှ်အစိုးရကပြန်လက်ခံပြီးကွာရန်တင်းလုပ်ခဲ့ပေမဲ့သူတို့အားလုံးစီမှာကိုရိုနာဗိုင်းရပ်စ်မရှိခဲ့ဘူးလို့ RN အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါ။
ဘယ်ကနေကတော့ကျမကြီးဝန်ထမ်းတွေကိုဗစ်လူနာတွေရဲ့အသက်ကိုကယ်နိုင်ဖို့နိုင်ရင်မလတ်အလုပ်လုပ်နေကြရပါတယ်။အကာအကွယ်ပစ္စည်းတွေမလောက်ကားတာကြောင့်ယောဂကူးမဲ့အန္တရာယ်အောက်မှာအချိန်ပိုကလည်းဆင်းနေကြရတာပါ။မီနီဆိုတာပြည်နယ်ကဆရာဝန်တယောက်သူ့ရဲ့လုပ်ဖို့ကံပဲဆရာဝန်တွေစိတ်တက်မကြအောင်ဘယ်လိုကူညီနေသလဲဆိုတဲ့သတင်းကိုပြောပြပါမယ်။ဒေါက်တာအဲလ်ဗစ်ဖရန်ဆွာကစိတ်ရှင်စင်းနဲ့မျောလင့်ရဲ့ဆေးကိုရှာဖွေတွေ့ခဲ့တာပါ။သူကယုတ်ကူဆရာဝန်လည်းဖြစ်အချင်းလဲအစိုးကောင်းသူတယောက်ဖြစ်ပါတယ
်ဆက်မေယိုကလင်းအန်ဆိုဝီဝုဒ်အမ်ဆမ်တိုင်းဝီဝုဒ်ဆစ်ဒို
င်းအန်ဂျက်စ်ပလေးမေယိုဆေးရုံတစ်ခုလုံးမှာဆန်နီယာတွေအပြည့်ရှိပါတယ်တခါတလေခဏတိုင်ပြီးဆန်နီယာတီတချင်းဆိုကြတယ်လူနာတွေအတွက်တချင်းဆိုပေးပါတယ်အခုတော့လူနာတွေတင်နာမှာမရှိဘူးဂျူတီနာချင်းဆိုကျွန်တော်တို့ဒီလိုနည်းနဲ့တီးကြဆိုကြပါတယ်ဖရန်ဆွာကအလုတ်တင်ဆရာဝန်ပါငါနဲ့အလုတ်တင်လုပ်နေရင်းနဲ့သူတချင်းဆိုတဲ့ဗီဒီယိုတွေကိုလူမှုမီဒီယာတွေမှာတင်နေတာနည်းနည်းလောက်ရှိပါပြီသူဂျွန်လန်နော်ရဲ့ imaging တခြင်းစုံနေတာကိုလူတွေတော်တော်လေးအသေးဆွဲထိုက်ကြပါတယ
် This is the first time in a generation that we can all remember that the entire world is facing
တကယ်ပါလို့ဒီပြဿနာတစ်ခုလေးကိုပုံရင်ဆိုင်နေရတာဒါပထမဆုံးမှာကမ္ဘာကယောဂကြီးကကမ္ဘာကြီးရက်တော့ cloud နှိပ်လိုက်တယ်လို့ပဲအရင်ကကမ္ဘာကြီးကကွဲနေတာတိုင်းပြည်တပြည်နဲ့တပြည်ကွဲပြီးနိုင်ငံရေးလူမျိုးရေးတွေနဲ့ကွဲနေကြတာအခုတော့ကျွန်တော်တို့တလီတဲစီးနေကြတာလူတွေလည်းအတူတူပဲရှိနေကြပြီဒ တခြားအမေရိကန်ကဆေးရုံတွေမှာလို့ဒီမေယိုဆေးရုံကိုကိုရိုနာဗိုင်းရပ်စ်လူနာတွေပုံအော်ရောက်မလာကြသေးပေမဲ့အဆင့်သင့်ပြင်ထားတယ်လို့ Francois ကပြောပါတ
ယ် You realize that you can only help someone with surgery so much you can only do so much with medication
လူနာတွေကိုခွဲစိတ်ပေးမှဆေးဝါးတွေပေးမှကုသပေးနိုင်တယ်လို့ခင်ဗျားတို့နားလည်မှာပါဂီတာကဆေးဝါးမရောက်နိုင်တဲ့နေရာတွေထိရောက်အောင်ကုပေးနိုင်တယ်လို့ကျွန်တော်ကနားလည်ထားပါတယ်ဆေးဝါးကလူကိုကုပေးပြီးဂီတာကတော့စိတ်ကိုကုပေးနိုင်ပါတယ်သူကအဲ့ဒီနှမျိုးစလုံးကိုကုသပေးနိုင်တယ်လို့လည်းဒေါက်တာဖရန်ဆွာကပြောပါတယ
် I'm just privileged and honored to be in a position where I could help people with
အဲ့လိုစေဝါနဲ့ရောဂီတနဲ့ပါလူတွေကိုကူညီနိုင်တာကကျွန်တော်တို့တပန်းသာစေပါတယ်ခုံလဲယူမိပါတယ်တကဘာလုံးကသူ့ရဲ့လှုပ်ဖို့ကံပဲဆရာဝန်ကြီးစီကကျေးဇူးတင်စကားတွေကိုလက်ခံရရှိနေပြီလို့လည်းဒေါက်တာဖရန်ဆွာကပြောပါတယ်အလောက်ခွန်နဲ့သူတို့ဆရာဝန်တွေနေစဉ်တည်းအများကြုံတွေ့နေရတဲ့အထီးဒုက္ခဝမ်းနဲ့ဘွယ်ပတ်ဝန်းကျင်ကနေတချင်းတွေနဲ့ခဏတလုံမြအောင်လုပ်ပေးလို့ဖြစ်ပါတယ်လို့ပြောပါတယ်။အန်နယ်လ်စင်ပြဖို့တဲ့တဲ့ကိုပြောပြတာပါခင်ဗျာ။ကျွန်တော်ရမထောပ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့မြို့သမီးကဏ္ဍကိုကျမခင်ဗျူထွေးကတင်ဆက်ပေးပါမယ်။ကမ္ဘာတစ်ဝက်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုပေါင်း3000ကျော်ရှိလာနေတာမှာဒီထဲက100ရာခိုင်နှုန်းလောက်ဟာဒီယောဂတိုက်ဖြည့်ရေးနဲ့ကာကွယ်ကုသရေးလုပ်ငန်းတွေမှာရှီတန်းကနေပါဝင်နေကြတဲ့ကျန်းမာရေးဝန်ထမ်းတွေဖြစ်ပြီးတော့ဒီထဲမှာအမျိုးသမီးတွေအများပြားပါပါတယ်။ကာကွယ်ဆေးရောကုထုံးပါမရှိသေးတဲ့ဒီယောဂဆိုကြီးကိုယ့်စီကိုအချိန်မရွေးကူးဆက်လာနိုင်တဲ့အန္တရာယ်ကြားမှာပဲလူနာတွေနဲ့နေစဉ်ထိတွေ့ပြီးလူသက်တွေကိုကယ်တင်နိုင်ဖို့အမျိုးသမီးကျန်းမာရေးဝန်ထမ်းတွေရှီတန်းကနေပါဝင်တာဝန်ထမ်းနေကြတာပါ။ဒီလိုအမျိုးသမီးကျန်းမာရေးဝန်ထမ်းတွေပြောပြတဲ့သူတို့ရဲ့အတွေ့အကြုံတွေအခက်အခဲတွေဘလိုခံယူချက်တွေနဲ့ဒီယောဂါဆိုကြီးကိုကာကွယ်တိုက်ဖြတ်ဖို့ကြိုးစားနေကြတယ်ဆိုရာတွေကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာစူးစီးတင်ပြပေးပါမယ်ရှင်ဘုန်းနေတဲ့ TV မှာရှိတဲ့ကျန်းမာရေးဝန်ထမ်းတွေရဲ့90ရာခိုင်နှုန်းလောက်ဟာအမျိုးသမီးတွေဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့2019ခုနှစ်ကျန်းမာရေးလုပ်ငန်းခွင့်ဆိုင်ရာအစဉ်ကစားမှဖော်ပြထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေစတင်ဖြစ်ပွားခဲ့တဲ့တရုတ်နိုင်ငံမှာဆိုရင်တော့ကျန်းမာရေးဝန်ထမ်းတွေရဲ့90ရာခိုင်နှုန်းဟာအမျိုးသမီးတွေဖြစ်ပါတယ်။ဒီအချက်တွေကိုကြည့်ရင်တော့လက်ရှိကမ္ဘာတဝန်းရင်ဆိုင်နေရတဲ့ COVID-19 ရောဂါဆိုးကြီးကိုတိုက်ဖျက်ရမှာအမျိုးသမီးကျန်းမာရေးဝန်ထမ်းတွေအများအပြားရှီရန်ကနေပါဝင်နေတယ်ဆိုတာထင်ရှားပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားရတဲ့လူနာတွေကိုစောင့်ရှောက်ကုသပေးရတာဟာတခြားရောဂါဝေဒနာတွေကိုကုသပေးရတာနဲ့မတူပါဘူး။ကူးစက်ဖို့လွယ်ကူလွန်းလာမှုလူနာတွေထံကနေအချိန်မရွေးရောဂါကူးစက်ခံရနိုင်တဲ့အန္တရာယ်ရှိတယ်လို့ကိုကနေတဆင့်ကိုယ့်ရဲ့မိသားစုတွေကိုလည်းရောဂါပြန့်သွားနိုင်ပါတယ်။ဒါကြောင့်ကျန်းမာရေးဝန်ထမ်းတွေအနေနဲ့အခုလိုအချိန်မျိုးမှာစိတ်ရောကိုယ်ပါပင်ပင်ပန်းပန်းအလုပ်လုပ်ကြရတယ်လို့မိသားစုတွေနဲ့တခြားခွဲပြီးတော့နေနေကြရတဲ့စေဝန်ထမ်းတွေလည်းရှိပါတယ်။ဒီထဲမှာတော့ Maryland ပြည်နယ် Frederick Memorial ဆေးရုံမှာလူနာတွေကိုကုသပေးနေတဲ့ Infectious Disease Care Center ကကူးစက်ရောဂါဆိုင်ရာအထူးကူဆရာဝန်ဒေါက်တာခိုင်စင်စန်းလေးပါပါတယ်
။ဘယ် patient တွေက positive ဖြစ်မယ်ဘယ် patient တွေက negative ဖြစ်မယ်မသိနိုင်တဲ့ခါကျတော့အဓိကတော့ကိုက patient တွေကိုဂရုစိုက်ရတာကဒါလုံးနေကြအလုံးမို့လို့ကိုကလုံးချင်ပေမဲ့လည်းကိုကနေတစ်ဆင့်အိမ်ကိုပြန်တယ်ပြီးတော့ကိုကမိသားစုကိုကူးမှာပေါ့နော်အဲ့လိုမျိုးစိတ်အယံပူခဲ့ရတာပေါ့ဆက်စားခြင်းမှာတော့အဲ့ဒီလိုဖြစ်လာတဲ့ခါမှာပေါ့နော်အိမ်မှာပဲဆက်နေမလားအိမ်မှာကြတော့လေလူကြီးအဖေမင်းရရှိရဲ့အဖေကလည်းအဆုတ်မကောင်းပေါ့နော်ကလေးလေးကလည်းငယ်သေးရဲ့ငယ်လေးဆိုရင်တစ်နှစ်ပေါ့အကြီးလေးဆိုရင်နှစ်နှစ်ခွဲပဲရှိသေးရဲ့အဲ့တော့ ဘာဘာဖက်ကစဉ်းစားပြီးတော့ဒီအချိန်မှာပေါ်တော့ဗောနော်ကိုနည်းနည်းလေးခဏခွဲနေလိုက်အောင်မယ်အဲ့လိုမျိုးသုံးဖြတ်တာဗောနော
်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတဲ့လူနာအများအပြားကိုကုသမှုပေးနေတဲ့ဗြိတိန်နိုင်ငံတောင်ပိုင်းဘွန်မော့သ်မျိုး Royal Bournemouth ဆေးရုံကသူနာပြုဝန်ထမ်းအေမီကာတစ်ဆိုရင်လဲကိုရိုင်းကအသက်ရှူလမ်းကြောင်းဆိုင်ရာယောဂရှိတဲ့သူပါဒါပေမဲ့လည်းအခုလိုချိန်ပြိုမှာကိုကိုကိုပိုကယူဆိုက်ပြီးတော့လူနာတွေအတွက်အကောင်းဆုံးတာဝန်ကျေရှင်တယ်လို့သူကပြောပါတယ
် I have asthma so it is scary but we sort of have a duty
ကျမမှာဗန်းနာရင်ကျယောဂါဆိုတော့ဒီချိန်မှာကြောက်ရပါတယ်ဒါပေမဲ့လူနာတွေအတွက်ပြည်သူဆောင်ရှောက်ဖို့ကျမတို့မှာတာဝန်ရှိပါတယ်ဒါကြောင့်ကိုကျမရဲ့အတွက်လည်းကယူဆိုက်ရင်လူနာတွေကိုပြည်သူဆောင်ရှောက်နိုင်အောင်လုပ်ရပါတယ်ခုချိန်မှာမကြောက်ပါဘူးလို့တော့ကျမလိန်ညာမပြောပါဘူးကျမကြောက်ပါတယ
်အေမီကာတစ်လိုပဲလူနာရီရဲ့ကျန်းမာရေးကိုအတိကဦးစားပေးတာဝန်ထမ်းနေကြတဲ့အမျိုးသမီးစေဝန်တန်းတွေအများအပြားရှိနေတာပါကျန်းမာရေးစေဝန်တန်းတယောက်အနေနဲ့အခုလိုအချိန်မျိုးမှာလူနာရီတက်တာပျောက်ကင်းရေးကိုသာအတိကအာရုံထားလှုပ်ရှားသူတွေဖြစ်တယ်လို့မေရီလန်းပြည်နယ်မောင်ဂိုမာရီဟော့စပစ်ပြုစုဆောင်ရှောက်ရေးကေဟာမှာတာဝန်ထမ်းနေတဲ့အကြီးရန်သူနာပြုမဝဝမော်ကပြောပါတယ်
လာပြုဆိုရဲ့ခါကြတော့나ကျင်နေတဲ့လူနာတွေကိုပြုစုဆောက်ရှောက်ဖို့ဆိုရဲ့ခံယူချက်ကိုအဓိကထားလိုက်တဲ့ခါကြတော့ကိုယ်ကုနိုင်မှလည်းသိရဲ့ကိုယ်အချိန်မရွေးဖြစ်လာနိုင်နေဒီယောဂပိုးတွေကလေထဲမှာရှိနေတဲ့ကုပြတ်နိုင်နေဆိုရဲ့ဥစ္စာတွေဟိုအဓိကမထားတော့ဘင်းရဲ့나ကျင်နေတဲ့လူနာတွေကိုပြုစုဆောက်ရှောက်ဖို့ဆိုရဲ့ဥစ္စာဒါလေအဓိကထားပြီးတော့လုပ်ဖြစ်တာပေါ့နော်
ကူးဆက်သူလူနာတွေများလွန်းလာတဲ့အခုအချိန်မှာစေဝန်တန်းတွေအတွက်စေဝါကုသတဲ့နေရာမှာစေဝါထောက်ကူပစ္စည်းကိရိယာတွေအလုံးလောက်မရှိတာလူနာတွေများလွန်းလာကြမလို့ဝန်ထမ်းအင်အားမနိုင်မနှင်းဖြစ်ရတာတွေအပြင်ကျန်းမာရေးဝန်ထမ်းတွေအတွက်ယောဂကူးဆက်မှုကနေကာကွယ်ပေးနိုင်တဲ့ PPE ဝတ်စုံမလုံလောက်တာတွေကြားမှာဒီကျန်းမာရေးဝန်ထမ်းတွေပြင်ပပန်းပန်းနဲ့တာဝန်ထမ်းနေကြတာပါဒါကြောင့်ကျန်းမာရေးဝန်ထမ်းတွေဟာဒီယောဂကူးဆက်ခံရဖို့အတွက်အလွယ်ကူဆုံးသူတွေဖြစ်တဲ့ဆိုတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ဥရောပဒေသဆိုင်ရာညွှန်ကြားရေးမှူးဒေါက်တာဟန်စ်ကလုချ်ကမကြာခင်တုန်းက WHO ရဲ့သတင်းစာရှင်းလင်းပွဲတစ်ခုမှာပြောကြားခဲ့ပါတယ
် From available reports we also know that 1 out of 10 infections are in healthcare workers.
ကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူ၁၀ယောက်မှ၁ယောက်ကကျန်းမာရေးဝန်ထမ်းတွေဖြစ်တယ်ဆိုတာအစိုးရခန်းစားတွေကနေကျွန်တော်တို့သိရပါတယ်အခုချိန်မှာတိကျခွဲပြီးတော့ယောဂအခြေအနေစောင့်ကြည့်နေရတဲ့ကျန်းမာရေးဝန်ထမ်းတွေကလည်းအတော်များများရှိနေတာကြောင့်ယောဂကာကွယ်ကုသရေးလုပ်ငန်းတွေမှာဝန်ထမ်းအင်အားထိခိုက်မှုတွေဖြစ်လာရပါတယ်ဒီအခြေအနေကကျွန်တော်တို့အားလုံးအတွက်စိုးရိမ်စရာပါ
ဒါကြောင့်မလို့အခုလိုအချိန်မှာကျန်းမာရေးဝန်ထမ်းတွေကိုကာကွယ်ပေးဖို့အရေးကြီးတယ်ဆိုတာကိုလည်းဒေါက်တာဟန်စ်ကလုချ်ကအလေးအနက်ထားပြောပါတယ်သိမိကြထားပြီးသားလူတွေလိုဖြစ်နေတဲ့နောက်ဆုံးအဆင့်တက်ကြီးလူနာတွေကိုမှပြုစုဆောက်ရှောက်ပေးနေတဲ့မဝဝမော်ကတော့တကယ်လို့အလုပ်လုပ်ရင်းနဲ့သူ့ကိုဒီယောဂကူးဆက်လာခဲ့ရင်လေဒါကိုချမ်းချမ်းခံနိုင်ဖို့အတွက်ပြင်ဆင်ထားတယ်လို့ယောဂကူးဆက်ခံရပြီးပျောက်ကင်းသွားသူတယောက်ရဲ့သွေးရည်ကြီးနဲ့တခြားလူနာတွေကိုကုသပေးနေတဲ့အခုနောက်ဆုံးပေါ်နီးနဲ့သူလည်းပါဝင်ကူညီနိုင်တဲ့သူဖြစ်ချင်ပါတယ်လို့ပြောပါတယ
်အတကြီးကိုကဖြစ်မယ်ဆိုရင်တော့မှဖြစ်လိုက်မယ်အဲ့ဒါပဲဆူတောင်းတာပေါ့နော်အဲ့ဒါဖြစ်မဲ့ဆိုတော့မှဖြစ်အဲ့ဒါပဲအဲ့ဖြစ်တဲ့ဥစ္စာကတော့ပြန်ပြီးတော့ကောင်းလာခြင်းလေအဲ့ပြန်ကောင်းလာပြီဆိုလို့ရှိရင်အခုနောက်ပိုင်းမှာ treatment တစ်ခုကြည့်တာကဒီ antibody ပေါ့နော်ဒီ virus ကခန္ဓာကိုယ်ရောက်တယ်ဆိုလို့ရှိရင်သူက foreign object အနေနဲ့ antigen အနေနဲ့ရှိတယ်ဆိုလို့ရှိရင်ခန္ဓာကိုယ်ရဲ့ကိုယ်ခံစစ်သားတွေ antibody တွေကထွက်လာပြီးတော့သူတို့တိုက်ပြီးရဲ့အဲ့လိုတိုက်ပြီးတဲ့အခါကျတော့ဒီယောဂဖြစ်ထားပြီးပြီဆိုလို့ရှိရင်ဒီယောဂဖြစ်ပြီးတဲ့လူတွေမှာဒီ antibody ဆိုရဲဟာရှိထားပြီးပြီအဲ့ဒါရှိတယ်ဆိုလို့ရှိရင်တွေးထဲမှာအဲ့ဒီ antibody တွေရှိတဲ့အတွက်အခုနောက်ပိုင်းမှာ convalescent plasma ဆိုတာနလန်ထရဲ့တွေးရည်ကြီးပေါ့နော်အဲ့ဒီဥစ္စာကိုကိုကပြန်ပြီးတော့တူတန်းလို့ရတယ် donate လုပ်လို့ရတယ်အဲ့လိုတူတန်းပြီးတော့အခုယောဂဖြစ်နေတဲ့လူတွေကိုကုသမှုအပိုင်းမှာလုပ်ပေးရင်းနဲ့ကိုကနေပြီးတော့တစ်ဆင့်ပြန်ပြီးတော့လည်းကုညီနိုင်မှာဖြစ်တယ်ပေါ့နော
်ဒီလိုခံယူချက်တွေနဲ့လူနာတွေကိုပြည့်စုံဆောက်ရှောက်ပေးနေတဲ့စေဝန်တန်းတွေကြောင့်ပဲယောဂကူးဆက်ခံရပြီးတော့ပြန်လည်ကောင်းမွန်လာသူတွေလည်းအများအပြားရှိပါတယ်ဒါကြောင့်အခုလိုအချိန်မျိုးမှာအမျိုးသမီးတွေအများစုပါဝင်တဲ့ကျန်းမာရေးဝန်ထမ်းတွေရဲ့အခန်းကဏ္ဍဟာတိတ်ကိုအရေးပါလာပါတယ်လို့မဝဝမော်ကပြောပါတယ
်ဒီကဘာလုံးကလူသားအလုံးဒုက္ခရောက်နေတဲ့အချိန်မှာအမျိုးသမီးတွေကလည်းနောက်တန်းနေရှိပါဘူးအမျိုးသမီးတွေကရှေ့တန်းနေပြီးတော့ရေရေဝုန်ဝုန်နဲ့ကိုရီယိုပင်ဖြစ်နေကြစားဖြစ်ရင်လည်း ဖြစ်ပါစေဆိုတဲ့ခံချက်တွေနဲ့ထားပြီးတော့ခြေလမ်းတွေတိုက်နေပါတယ်လို့
ကမ္ဘာ့ကျန်းမာရေးဝန်ထမ်းဥယျာဉ်ရဲ့အများစုဟာအမျိုးသမီးတွေဖြစ်တယ်ဆိုပေမဲ့လည်းဒီအမျိုးသမီးအများစုဟာအမျိုးသားတွေနဲ့နှိုင်းယှဉ်ရင်တော့ဥဆောင်မှုကဏ္ဍမှာပါဝင်မှုနည်းနေဆဲဖြစ်ပြီးအများစုကဝင်ငွေရရှိမှုနည်းတဲ့လုပ်ငန်းနေရာတွေမှာလုပ်ကိုင်နေကြတာပါကျမရေးဆိုင်ရာအရေးပေါ်ကိန်းတွေဆောင်ရွက်မှုတွေဥဆောင်မှုကရချမှတ်တဲ့နေရာတွေမှာအမျိုးသားတွေသာအဓိကနေရာရကြပြီးတော့ကျမကွဲပြားမှုကြောင့်လုပ်ငန်းရာတို့နဲ့လူအားကလဆာခွာခြားတာတွေကိုကြုံနေရဆဲပဲလို့နိုင်ငံပေါင်း104နိုင်ငံကကျမရေးလုပ်ငန်းခွင်ဆိုင်ရာအခြေအနေတွေကိုလေ့လာသုံးထားတဲ့ WHO ရဲ့2019ခုနှစ်အစဉ်ခန်းစာမှာထောက်ပြထားပါတယ်ဒီကတော့လက်ရှိကိုရိုနာဗိုင်းရပ်စ်တိုက်ဖျက်မှုတွေအပါအဝင်ကမ္ဘာတစ်ပတ်ကကျန်းမာရေးလုပ်ငန်းတွေမှာအမျိုးသမီးကျန်းမာရေးဝန်ထမ်းတွေရဲ့လှုပ်အားကတိတ်ကိုအရေးပါပြီးလေးစားဂုဏ်ယူစရာလည်းကောင်းပါတယ်လို့ဒေါက်တာခိုင်စင်ဆန်းကလည်းပြောပါတယ်
။အဓိကဥပမာသူနာပြုတ်ရဆိုလို့ရှင်အမျိုးသမီးတွေများရပေါ့နော်။အရင်တော့ကျွန်မထင်တာဒီလိုမျိုးဖြစ်လာလို့ရှင်သူတို့များတောက်ကြမလားပေါ့နော်။ဒါပေမဲ့သူနာပြုတ်ရအဓိကပဲသူတို့က patient တွေရှိလို့ရှင် patient တွေက positive ဖြစ်ရင်သူတို့ကအဓိကဝင်ရတယ်၊သွားရတယ်၊အမိကပြုစုရတယ်။ဒါရောသူကမငြင်းမငြူအသေးစားလုပ်ပေးကြတယ်အဲ့ဒါတော့တော်တော်လေးကို respect ဖြစ်မိပါတယ်နော်အခုနောက်ပိုင်းလဲ healthcare workers တွေကမှ covid-19 ကူးရရများတယ်အဲ့ထဲမှာမှအတူတူတဲ့အမျိုးသမီး healthcare workers တွေကပုံများတဲ့အတွက်ကိုဒီယောဂါခန်းစားရတာလဲအမျိုးသမီးတွေကပုံများတယ်ပေါ့နော်ဒါပေမဲ့ဒါရီကိုလူလူရှုပြီးတော့တကယ်ဟိုပဲဒီ covid patient တွေအတွက် volunteer လုပ်ပြီးတော့လုပ်ကြတဲ့အမျိုးသမီးတွေလည်းအများကြီးရှိပါတယ်
အခုလိုကိုရိုနာကပ်ဘေးကျင်းရတဲ့အချိန်မှာအမျိုးသမီးကျန်းမာရေးဝန်ထမ်းတွေအမျိုးသားတွေနဲ့တန်းတူရှေ့တန်းကနေပါဝင်နေတဲ့ဆိုတာကတော့ငြင်းနိုင်မယ်မထင်ပါဘူးလူနာရီပေါ်ထားတဲ့သူတို့ရဲ့စေတနာနဲ့တာဝန်ယူမှုတာဝန်သိမှုတွေကလေးစားအသိမဲ့ပြုစီရပါမြန်မာနိုင်ငံက COVID-19 ရောဂါကာကွယ်တားဆီးရေးနဲ့တိုက်ဖျက်ရေးလုပ်ငန်းတွေမှာလည်းအမျိုးသမီးကျန်းမာရေးဝန်ထမ်းတွေရှေ့တန်းကနေအများပြားပါဝင်နေပါတယ်ဒီလိုမြန်မာအမျိုးသမီးကျန်းမာရေးဝန်ထမ်းတွေရဲ့အထွေထွေတွေကိုတော့နောက်သတင်းပတ်အမျိုးသမီးခန္ဓာမှာစူးစီးတင်ပြပေးပါမယ်အခုတော့ကျမတို့ရဲ့သောတာရှင်တွေကိုရိုနာဗိုင်းရပ်စ်ကပ်ဘေးကြီးကနေကင်းလွတ်နိုင်ကြပါစီလို့ဆုတောင်းရင်းနဲ့ပဲဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာခွင့်ပြုပါရှင်ကျမအခင်ပြုပြပါရှင
်အမေရိကန်ကွန်ဂရက်စ်လွှတ်တော်ကစီးပွားရေးလုပ်ငန်းရှင်တွေအတွက်ထောက်ကူဖြစ်စေဖို့ရည်ရွယ်ပြီးဒေါ်လာ484ဘီလီယံရန်ငွေချပေးဖို့ဥပဒေပြဋ္ဌာန်းပေးခဲ့ပြီးတဲ့နောက်သမ္မတဒေါ်နယ်ထရမ့်ကဒီအစီအစဉ်ကိုဧပြီလ24ရက်နေ့ကလက်မှတ်ရေးထိုးအတည်ပြုလိုက်ပါတယ်။ဒီဥပဒေအရစီးပွားရေးလုပ်ငန်းရှင်နောက်ဒီအသေးစားစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့အစိုးရစီကငွေဘယ်လိုချေယူနိုင်မလဲ။ဘယ်လိုအထောက်ပံ့ရနိုင်မလဲဆိုတာတွေကို HNJCN နဲ့အခွန်ဝန်ဆောင်မှုဌာနကမနေ့နေ့လင်ကိုကျွန်တော်အောင်ငါသုတဆုံးလင်အမေရိကန်တခွင်အစီအစဉ်ကနေဆက်သွယ်မေးမြန်းတင်ပြပေးထားပါတယ်။လာမနေ့လူရေဒီလွန်ခဲ့တဲ့သတင်းပတ်ထဲမှာအမေရိကန်ကွန်ဂရက်စ်လွှတ်တော်နဲ့အစိုးရနေပြီးတော့ဒီ COVID-19 ကပ်ရောဂါကာလမှာပေါ့လေဟိုအခက်အခဲဖြစ်နေကြတဲ့စီးပွားရေးလုပ်ငန်းရှင်တွေရဲ့နောက်ဒီဆေးရုံတွေအတွက်ပတ်မိုးပေးဖို့ဟိုရန်ငွေချပေးရတယ်အဲ့ဒီထဲမှာအသေးစားစီးပွားရေးလုပ်ငန်းရှင်တွေအတွက်ရောဘလောက်ပါဝင်ပါလဲဆိုတော့အဲ့ဒီအကြောင်းလေးကိုစပြီးတော့အရင်ရှင်းပြပေးရလား
ဟုတ်ကဲ့အခုချပြီးတဲ့ဟို billion 480ကျော်ထဲမှာဒီ PPP program လို့ခေါ်တဲ့ payroll protection program ပေါ့နော်အဲ့ဒီလုံးဝတော့သူကဟို small business small and medium large business တွေသူက target လုပ်ပြီးတော့ရည်ရွယ်ပြီးတော့ budget ချပေးထားတာပေါ့လေအဲ့ဒါပြီးွားလို့ရှင်နောက်ထပ် 60 billion ဒီလုံးဝအရင်ခုနကကိုပြောတဲ့အသေးစားပေါ့ကျွန်တော်တို့အရက်စကားပြောမှဆိုရင်ဟိုကိုပိုင်းတစ်ပိုင်းတစ်နိုင်လုပ်နေတဲ့ business တွေအတွက်ပါအဲ့ဒီ business တွေကတော့ဟို payroll မရှိကြဘူးပေါ့နော်ဒီနိုင်ငံမှာကျွန်တော်တို့မြန်မာ community မှာရောတခြားဒီ minority community မှာရောသူက woman owner minority owner အဲ့ဒီ business owner တွေအတွက်ကိုသီးသန့်ချပေးပါတယ်အဲ့ဒါကတော့ grant တွေအနေနဲ့ရောခုနပြောတဲ့ EID လို့ခေါ်တဲ့ဒီ disaster loan ပေါ့နော်အဲ့ဒီအတွက်ကိုသီးသန့် 60 billion ထပ်ချပေးပါတယ်အဲ့တော့ small business က very small business တွေရနိုင်ပါတယ်ရှင်
ချင်းငွေမျိုးစားအကြောင်းတွေရဲ့နောက်ဒီချင်းငွေတွေကိုဘယ်လိုပုံစံမျိုးဟိုပြန်ပြီးတော့ပေးရမလဲဆိုတာကိုပြောပြပြအောင်
။ဟုတ်ဟုတ်ကဲ့ရှင်။ဒီချင်းငွေကတော့မျိုးစား3မျိုးရှိပါတယ်။အဲ့ဒီ3မျိုးမှာကျွန်တော်တို့အများဆုံးရှောက်လို့ရတာကတော့ဒီ Payroll Protection Program PPP loan နဲ့ EID ရဲ့ loan ပေါ့နော်။အဲ့ဒီ Disaster loan ပေါ့။အဲ့ဒီ loan တွေရဲ့ဒီ terms and condition တွေရှိပါတယ်။ PPP loan မှာဆိုလို့ရှင်တော့ကိုရဲ့ interest rate က 1%1% flat rate ပေါ့နော်သူရဲ့ terms ကတော့သူက6 months အစိုင်းခံပေးမယ်ပြီးရင်ခုနပြန်ပေးရမလားဆိုတဲ့အချက်ကတော့ payro ye 2.5% ကို 75% ထိကုန်းနာ1000ဟိုလာစာကုန်လဲဆိုရင်သူက2000ခွဲသူခဏထုတ်ချီးပေးလိုက်မယ်ထုတ်ချီးပေးလိုက်တယ်ဆိုရင်အဲ့2000ခွဲက2000ခွဲစလုံးတော့မဟုတ်2000ခွဲရဲ့85ရာခိုင်နှုန်းကိုသူတို့ကပေးကျော်ရှော့ပေးမယ်ပေါ့ဟိုပြန်ပေးเสียမလို့ပေါ့အဲ့လိုမျိုးတော့ရေးသားထားကျွန်တော်တို့ဖတ်အဲ EID ရဲ့လုံးဝတော့ 3.75% ပေါ့နော်ဒါပေမဲ့သူကတော့ 30 years terms နဲ့သူချီးပေးမယ်ပေါ့ပြန်ပေးရမလားဆိုတော့အစောပိုင်းမှာသတင်းတွေမှာတော့သူကပြန်မပေးရဘူးလို့ပြောထားတယ်ပြန်ပေးရမလားပြန်ပေးရမလားမဟုတ်ဘူးလားဆိုတော့ကျွန်တော်စောင့်ကြည့်ရမှာပေါ့နော်ပြီးလို့ရှင်တော့ဟို express business loan ပေါ့ express business loan ကတော့သူကတော့ existing business loan ရှိတာရဲ့လူတွေဒီဘဏ်တွေကနေတဆင့်ပေါ့နော် business loan small business loan ယူထားတဲ့လူတွေအတွက်အတည်တန့်ချင်းတွေထုတ်ပေးတာပေါ့သူကတော့ initial loan ကို2000ခွဲအထိသူက2000ခွဲကနေစပြီးပေးတယ်ပေါ့နော်အဲ့တော့အဲ့ဒါတော့ပြန်ပေးရမှာလားဆိုတော့အဲ့ဒါတော့ဂျင်းတည်ပြန်ပေးရမယ်သူရဲ့ interest rate ကလည်းများတယ် 6.5% နဲ့သူရဲ့ terms ကတော့ 7 years terms ပေါ့နော်အဲ့ဒါဒီအလုံးကတော့ခုနချီးပေးတဲ့လုံးနေရာဘယ်နေရာမှာတုံးရမလဲဆိုတော့ခုနအလုပ်သမားကရဲ့အဓိကတော့အလုပ်သမားလာစားပေါ့နော်အဲ့ဒါဆို unemployment နေမရှိတော့ဘူးပြီးရင်ဟိုဆိုင်ကန်းကားတွေမီတာကားတွေအဲ့ဒီ fixed expense တွေအတွက် business ရဲ့ fixed expense တွေအတွက်တုံးရအသုံးပြုရမယ်လို့ရေးသားထားပါတယ်ဟုတ်ကဲ့ရှင
်ကျွန်တော်ဒီအမေရိကမှာဆိုလို့ရှိရင်ဟိုမြန်မာတွေတချို့ပေါ့နော်ဒီ grocery ဒီအစားအသောက်ရောင်းချတဲ့ဟိုဆိုင်မျိုးတွေလည်းဖွင့်ထားကြပါတယ်။နောက် sushi ဆိုင်ဖွင့်ကြတဲ့လူတွေလည်းရှိပါတယ်။ဆိုတော့အဲ့လိုဒီမိသားစုလိုက်ဝိုင်းလို့ဝိုင်းစားပေါ့လေ။ဟိုတီးကြအလုပ်သမားငှားမထားတဲ့သူတွေအတွက်ကြတော့ရောဟိုဒီငွေတွေကိုဘယ်လိုချေငှားလို့ရပါလဲ။နောက်ဒီလုံးဝအပြီးထောက်ပံ့ပေးတာမျိုးရောရှိပါလား။
โอเคไอ้โหลจ่ายหูๆแม่นๆป๊อปพอเนาะกูกูไปซื้อว่าเล็กกูมีตาซื้อเลยมาเว้ยตะไบตะไนเล็กลงนี่แหละหาซะกูบอกได้โห grocery store ผิดตาเว้ยพี่ๆอุ๊มาภิญญามาอ้ายซื้อว่าซูชิโรงงานลงจ่ายซะกูอ่ะกูอเมเผ่เนี่ยมีตาซื้อเลยซูชิลงนี่จ่ายดิไซน์เล็กไซน์ไม่ไซน์ลงนี่จ่ายเลยสรุปหลูนี่อ่ะသူတို့အနေနဲ့ခုနပေရိုးလည်းမရှိတာပေရိုးဆိုတော့လုံသမားကိုလုံခလာစာပြန်ပေးတာပေါ့နော်လုံသမားကိုလုံခလာစာပြန်ပေးရဆိုတဲ့နေရာမှာကိုကိုကိုလည်းလုံသမားအနေနဲ့ business ဖွင့်လာပြီးကိုကိုကိုလည်းလုံသမားအနေနဲ့လုံခလာစာပြန်ပေးတာရှိသလိုတခြားလူတစ်စိမ်းကိုလည်းလုံခလာစာပေးတာရှိအဲ့လိုပေးထားတဲ့လူကတော့ခုနကျွန်မရှင်းပြတဲ့ PPP program ထဲမှာသူတို့ apply လုပ်လို့ရပါတယ်အဲ့ဒီမှာ eligible ဖြစ်တယ်ပေါ့နော်သူတို့မှာအဲ့ဒီ loan program ကိုရှောက်ထားခွင့်ရှိအဲကဲရွေးခုနကခုပြောသလိုပေါ့မိသားစုတပိုင်းတိုင်းလုံနေလေလစာကြီးလည်းပေးထားမှရှိဘူးတစိမ့်နေလည်းမရှိဘူးဆိုတော့ကိုယ့်အကူပဲအမိသားစုဟိုစီးပွားရေးအနေနဲ့လုံနေရဆိုတဲ့လူတွေကတော့ခုနပြောတဲ့60 billion သူတို့ထပ်မံချပြီးတဲ့60 billion နဲ့မှ grant အနေနဲ့ရော small business owner အနေနဲ့ရော self employed owner တွေ business owner တွေအနေနဲ့ရောရှောက်လို့ရပါရှင
်ဟုတ်ဟုတ်ဘယ်လိုရှောက်ရပါလဲဟိုဘယ်ပုံမနည်းရှောက်ရဲဆိုတဲ့အကြောင်းလေးလည်းပြပြပြအောင်
ဒီ loan တွေဒီ small business loan တွေကိုရှောက်မယ်ဆိုရင်တော့ကျမတို့ sba.gov ဆိုတဲ့ website government website မှာတိုက်ရိုက်ရှောက်ရှောက်ထားနိုင်တယ်လို့ကိုယ်နဲ့အဆက်အသွယ်လုပ်နေတဲ့bank တွေ financial institution တွေမှာလည်းရှောက်ထားလို့ရပါတယ်ရှင
်ဆိုတော့ဟိုငွေချေးတဲ့အခါမှာရောဟိုဘယ်လိုအတိုင်းအတာနဲ့ဟိုချီးပေးတာပါလဲ
ကိုခုနကဟို PPP program မှာတော့သူကဒီလောက်ခလာစာရဲ့ 2.5% ပေါ့နော်ဥပမာဖြင့်လောက်သမားလာစာတစ်လောက်ကို1000ပေးရတယ်1000ကုန်တယ်ဟိဆိုလို့ရှိရင်လောက်ခလာစာရဲ့ 2.5% ဆိုတော့သူက2000ခွဲရနိုင်တာပေါ့နော်အဲ့ဒါကိုရှောက်လိုက်တာနဲ့သူတို့ဟိုခုနအချက်လက်သူတို့တောင်းတဲ့အချက်လက်တွေရှိတာပေါ့ကိုရဲ့စာရွက်စာတမ်းတွေပြည့်စုံတဲ့ဟိဆိုလို့ရှိရင်တော့သူတို့ချပေးမယ်လို့ရေးထားပါတယ်ကျွန်တော်တို့ရှောက်ပေးရှောက်ပေးထားတဲ့အစောပိုင်းကကျွန်တော်တို့ client တွေဆိုလို့ရှိရင်လည်းသူကနှစ်ပတ်မပြည့်ခင်မှာပဲပြီးခဲ့တဲ့ပထမ budget ကပုံသွားတယ်ဆိုတော့လေဟိုမရလိုက်ကြဘူးပေါ့နော်အခု budget အစ်ချပေးတဲ့ခါမှာတော့ရနိုင်တယ်ဆိုတော့ကျွန်တော်တို့တိုက်တွန်းအားပေးချင်ပါတယ်ရှောက်ကြဖို့အတွက်လေ
ဟုတ်ကဲ့မင်းလေးဟိုနောက်ဆုံးမိကောမှာဆိုတော့ဒီလိုရှောက်တဲ့ခါမှာရောကိုယ့်ဘက်ကနေပြီးတော့ဘယ်လိုအချက်လက်တွေကိုစူးစီးပြီးတော့တင်ပေးရပါလဲ
လိုအပ်တဲ့အချက်လက်တွေကတော့ဒီကုနာ payroll protection program ဆိုလို့ရှိရင်ကိုယ့်ရဲ့ payroll ရှိလို့ရှိရမှာပေါ့နော်အဲ့တော့ payroll paperwork တွေတွဲပြီးတော့တင်ရမယ်အဲ့ဒါက2019ရဲ့payroll paperwork တွေနဲ့2020ပထမပတ်ပေါ့နော်ပထမ quarter အတွက် paperwork တွေတင်ရမယ်ပြီးရင်တော့ကျန်တဲ့အချက်လက်တွေကတော့ဒီ business information တွေပေါ့နော် business owner information တွေပေါ့အခုနဟို grant တွေဒီ disaster loan ရှောက်မယ်ဆိုလို့ရှိရင်တော့အဓိကကတော့သူတို့က business လည်းမရှိတာဘူးကိုယ့်ဘက်ကိုတပိုင်းနိုင်လောက်တဲ့အတွက် owner ရဲ့ information ပေါ့နော် အဲ့ဒီချက်လက်တွေပဲအဓိကလိုတာပါအဲ့တော့မိမိတို့အနေနဲ့ဟိုရှောက်ထားမယ်ဟိဆိုလို့ရှိရင်နီးစပ်ရာမှာအမြန်ဆုံးရှောက်ဖို့လိုတိုက်တွန်းခြင်းလည်းအဆမကုန်ခင်ပေါ့နော်ဘာဖြစ်လို့လဲဆိုရင်နီးစပ်ရာဆိုရင်ဘယ်လိုမျိုးလဲဆိုတော့ခုနကိုယ်နဲ့အဆက်အသွယ်လုပ်နေတော့ဘန်နေအဲဒါမှမဟုတ်လို့ရှိရင်ဟို franchise franchise company တွေကလည်းသူတို့ paperwork တွေပို့ပေးပါတယ် franchise company တွေကို franchise company တွေကတော့ပတ်စံထုတ်ပေးတာမဟုတ်ဘူးသူတို့ကတော့တစင်တင်ပေးတာပေါ့နော်သူတို့ကတော့စာရွက်တွေပို့ပေးတယ်သူတို့ကလည်းတစင်လျှောက်လို့လည်းရတာဒါမှမဟုတ်လို့ရှိရင် sba.gov မှာတဲ့ရိုက်ရှောက်ထားလို့ရပါတယ်ဟုတ
်အခုဆက်ပြီးသိပ္ပံနဲ့အရင်းပညာကဏ္ဍကိုနားဆင်နေပါပြီကျွန်မခင်ဗျတပါကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကရောဂါခံစားနေရခြင်းမှာအပြည့်ပြည့်ဆိုင်ရာအာဂါတာစခန်းကိုရောက်နေတယ်အာဂါတာရင်းမှုရဲ့အခြေအနေကိုသိရနာဆာအာဂါတာစူးစမ်းရေးဌာနကဒေါက်တာပရိဒါသင်ကိုမေးမြန်းပြီးတင်ပြပေးပါမယ်
လို့တဲ့ဒီတိုင်ရာအာကာသစခန်းမှာလွန်ခဲ့တဲ့နှစ်ခါလောက်ကအာကာသယူဘူး9ယောက်6ယောက်လောက်ရှိတဲ့အထက်ကနေပြီး3ယောက်ကကမ္ဘာမြေမျက်နှာပြင်ပြန်ရောက်လာပါတယ်အဲ့ရုရှားအာကာသအေဂျင်စီကနေပြီးတော့မှဒုံးပြန်နဲ့တွားပြီးတော့ခေါ်လာခဲ့ပါတယ်အဲ့3ဦးထဲမှာတဦးကအာကာသယူဘူးသူကတော့အမျိုးသမီးပါခရစ်စတီနာကုတ်ဆိုတာအဲ့တော့အပြည့်ဆိုင်ရာအာကာသစခန်းထဲမှာအရင်တော့က6ယောက်9ယောက်လုံးတဲ့ဟာတော့အပြည့်လုပ်တယ်ပေါ့နော်ဒါ full participation ပေါ့နော်လုပ်နေတာဒါပေမဲ့ကျွန်တော်တို့ NASA ကောဥရောပအာဂါတာစခန်းစခန်းအာဂါတာ agency တွေတော်တော်များများပိတ်ထားရတဲ့အတွက်ဒီအာဂါတာစခန်းမှာလူအများကြီးထားပြီးတဲ့အခါကြလို့ရှင်သူတို့အလုပ်လုပ်ဖို့အတွက်ကအဆင်မပြေတော့ပါဒီမှာလဲလုံနိုင်တဲ့လူအင်အားအများကို short ချလိုက်ရတဲ့အတွက်ဟိုမှာအဲ့ဒါ3ဦးပဲထားဖို့အစီအစဉ်ပြီးတော့မှဟိုပြန်ခေါ်လာတာပ
ါဒီပြန်လာတဲ့အခါမှာဒီအာဂါတာရင်မှုတွေကဘာပေါ်မှာကျုံနေရတဲ့ကိုရိုနာဗိုင်းရပ်စ်ရောဂါပိုးပေါ့နော်ဒါနဲ့ပတ်သက်ပြီးတော့ဒီရင်ဆိုင်နိုင်အောင်ဟို NASA ကနေပြီးတော့ဘယ်လိုလုပ်ပေးပါလဲ
စဖြစ်တာ January လလောက်မှာစဖြစ်တယ်ဆိုတာဒီကဘာလုံးကတည်ပြီလေတည်တဲ့အခါကျတော့ဒီအာဂါတာယင်ဘူးတွေ6ယောက်9ယောက်ထားလို့မဖြစ်တော့ဘူး3ယောက်ပဲထားမယ်ဆိုပြန်ခေါ်လာရတော့မယ်ခေါ်လာမယ့်အာဂါတာယင်ဘူးကလည်းမခေါ်လို့မဖြစ်ဘူးဟိုအမျိုးသမီးအာဂါတာယင်ဘူးဆိုလို့ရှိလို့ရှိရင် तू ကဟိုအဲ့ဒီမှာတင်ထားတာနဲ့ဟိုကအဲ့ဒီဒီကအာကာတာစခန်းနဲ့ပါလေရေပောင်း328ရက်ရှိပါပြီတော့ခေါ်ရရဲ့အတီဆိုလို့ရှိရင်အဲ့ဆိုသူပြန်ခေါ်ဖို့အတွက်အချိန်လေးရမယ်ကျန်တဲ့နှစ်ဦးကလည်းပြန်လာမယ်ဆိုလို့ရှိရင်ခုမှ3ယောက်ပဲထားဖို့အတွက်စီစဉ်ထားပါတယ်အဲ့တော့ဟိုဒီပြန်လာရင်ပဲဆိုလို့ရှိလို့ဒီမှာသွားကြိုတဲ့လူတွေမှာယောဂလုံးဝရှိလို့မဖြစ်ဘူးဘာလို့လဲဆိုတော့ခုမှရှိတဲ့ဟာဒီအာကာတာထဲမှာဖြစ်တဲ့ယောဂကိုခံအားကြတဲ့ယောဂတဘောအဲ့ဒါမျိုးယောဂတွေကိုတကယ်ကိုသူတည်တနာလုပ်ခြင်းလို့ခေါ်လာတဲ့ဟာကိုအပြင်ကတော့ခေါ်တဲ့လူတွေကယောဂဥသွားမှာဆိုလို့သူတို့ဘာလုပ်ထားလဲဆိုတော့ဒီအသွားပြီးတော့ပြန်ခေါ်တဲ့အခွဲကိုသူက2လ3လလောက်တီချာကွာရန်တင်းကိုလုပ်ထားရပါတယ်အဲ့ဒါသူတို့ကျန်းမာရေးအခြေအနေလုံးဝကောင်းနေဆိုတဲ့အခါကျတော့မှအဲရင်းမှု3ဦးပြန်လာတာဟိုသွားကြည့်ရပါတယ်ရုရှားနိုင်ငံရဲ့ကာဇက်စတန်ပြည်နယ်အဲ့ဒီမြက်ခင်းပြင်ကြီးထဲမှာပေါ့နော်အဲ့ဒီအကန်တာယာကြီးထဲမှာအာဂါတာယင်ကပြန်ဆင်းပါဆင်းတဲ့အခါကျတော့သွားကြည့်ရပါတယ်အကျိုးပြတာနဲ့အဲ့ဒီအာဂါတယင်ခု၃ယောက်စလုံးတယောက်ကတော့ရုရှားဖြစ်တဲ့အတွက်သူရဲ့ Star City ဆိုတဲ့အာဂါတစခန်းကိုပြန်ပို့လိုက်ပါတယ်နောက်တစ်ယောက်ကတော့ဟိုကအီတလီယန်အာဂါတယင်မှုဖြစ်တဲ့အတွက်သူရဲ့နောက်အမေရိကန်အာဂါတယင်မှုအမျိုးသမီးခရစ်စတီနာကိုချေကိုတော့ NASA ရဲ့လေမြန်နဲ့ဘာလင်ကိုခေါ်တော့ဘာလင်မှာခဏနားပြီးတဲ့အခါကျအခုဒီဒေါက်တာကိုချ်ခရစ်စတီနာကိုချ်ကတော့ Houston မှာရှိတဲ့ Johnson Space Flight Center ကိုပြန်ရောက်နေပါပြီ။လားနဲ့ချီပြီးတော့သူဒေသနာလုပ်မှာဖြစ်တဲ့အတွက်အဲ့သူ့အတွက်ကိုတီချာသူဒေသနာလုပ်တဲ့နေရာမှာအဆောက်မှာကိုထားပြီးဟိုစီစဉ်ပေးထားပါတယ်။စပြီးတော့လည်းသူဒေသနာလုပ်နေပါပြီ
။ဒီလူဟာဆိုလို့ရှိရင်ကဘာကြီးပေါ်မှာနေတာနဲ့အာကာတာရဲ့နေတာနဲ့မတူဘူး။ပြောင်းနေတာလည်းအများကြီးရှိတယ်လို့ပြောပါတယ်။ဆိုတော့ဒီအာကာတာစခန်းထဲမှာနေတဲ့ဟိုအာကာတာရင်မှုကြီးကိုထဲမှာဒီကဘာကနေသွားထွက်သွားတဲ့ကမှာပြောင်းနေပါတယ်ရှိလဲပြောပြပေးပါ
အဓိကတော့ပါလေဆိုကဘာဆွဲအလုံးဝမရှိတော့ဘူးအဲ့တော့လူတွေကလမ်းလျှောက်စရာမလိုတော့ဘူးအဲ့ဒါအပြင်အဲ့တကူကဒီကဘာလေတုရဲ့အပြင်မိုင်250 300လောက်ရောက်သွားတဲ့နေရာဆိုတဲ့အခါကျတော့အပြင်မှာရှိတဲ့ cosmic radiation ဆိုတဲ့ဒရွာတွေရဲ့ဇီဝအန္တရာယ်ကိုလုံးဝဖြစ်စေတဲ့တိုက်ရောက်မှုရှိတယ်အများကြီးတက်ရောက်ပါတယ်အဲ့အဲ့နေရာမှာရောက်သွားတဲ့အခါကျလို့ရှိလို့ရှိရင်အဲ့ဒီနှစ်ခုကြောင့် ဇီဝပြောင်းလဲမှုတွေအများကြီးဖြစ်သွားတဲ့အတွက်ယောဂတွေပေါ်လာတာတွေ့ရပါတယ်အတိတ်ကပါလဲဆိုအယိုးပွားယောဂဘုန်းဒန်စတီလော့စ်ဖြစ်သွားတာနောက်တစ်ခုကပါလဲဆိုတော့လူဖွဲ့စည်းထားတာ90ရာခိုင်နှုန်းလောက်ကအရင်နဲ့ဖွဲ့စည်းထားတာဟုတ်ကမ္ဘာဆွဲအားလုံးဝမရှိတဲ့နေရာလေးရောက်သွားတော့ဒီအရေးစီးဆင့်မှုကပြောင်းသွားတယ်ပြောင်းသွားတဲ့အတွက်ဥပအားဖြင့်နှလုံးသွေးလည်ပတ်မှုကအစသွေးလည်ပတ်တဲ့နှုန်းကအစအကုန်လုံးစပြောင်းသွားတယ်အရေးလည်ပတ်မှုရဲ့ PR ပြောင်းသွားတဲ့အတွက်အနှလုံးယောဂါလို့ဟာမျိုးစဖြစ်တာတွေ့ရပါတယ်အာဂတယင်မှုတွေမှာဒီအယိုးပွားယောဂါမေ့တာဒီအသက်ကြီးလာလို့ချင်းဖြစ်တဲ့ Alzheimer disease ဆိုတာမျိုးပေါ့အဲအဲ့ဒါမျိုးနဲ့ပတ်သက်တဲ့ဟာPR ပြောင်းသွားတာကြောင့်မျက်လုံးထဲမှာရှိတဲ့မျက်လုံးအရည်မျက်လုံးအိမ်က PR ကပုံများလာတဲ့အတွက်အမြင်မကြည်လင်တာတွေအဲ့ဒါတွေဖြစ်တယ်နောက်တစ်ခုကကိုယ်ခံအားတွေကျသွားပါတယ်အဲ့ဒါကြောင့်အိုကံအားကျသွားလဲဆိုတဲ့ဟာကိုအတိအကျပြောလို့မရသေးပါဘူးခုဒီသူတေသနာလို့တော့ရှိပါသေးတယ်အဲ့တော့ဒီလိုကိုယ်ခံအားကျသွားခြင်းအားဖြင့်အဲ့သွေးကင်ဆာဖြစ်ဖို့ဟာကိုတိုက်ခတ်ပေးနိုင်တဲ့ immune system ကျသွားတယ်ဆိုတာကိုတွေ့ရပါတယ်
ကျွန်တော် NASA ဆိုလို့ရှိရင်ဆေးတုတေသနတွေလည်းအာကာသထဲမှာသွားလုပ်ပါတယ်။ COVID-19 နဲ့ပတ်သက်ပြီးတော့စမ်းသပ်မှုတွေကိုအာကာသထဲမှာလုပ်ဖို့အစီအစဉ်တွေများရှိပါလား
။ရှိပါတယ်။ရှိကိုရှိပါမယ်။ဘာလို့ဆိုတဲ့အခါကျတော့ဒီ Space Biology နဲ့ Space Medicine ပေါ့နော်။အာကာသဆေးတုတေသနအာကာသဇီဝဗေဒတုတေသနဆိုနှစ်ပေါင်းများစွာရှိပါပြီ။ဒီတုတေသနလုပ်တာပါ။ကမ္ဘာဆွေရမဲ့တဲ့နေရာမှာဆေးပေါင်းစပ်မှုကပိုကောင်းပါတယ်။ဘာလို့လဲဆိုတဲ့အခါကျတော့ဒီဒီစပောင်းလာပြီး molecule တွေစပြီးတော့တစ်ခုနဲ့တစ်ခုတွဲလာပြီးဆိုလို့ရှိလို့ရှင်သူကသူ့ရဲ့တိတ်တိစအများတဲ့အတွက်စေးပောင်းဆက်နေတဲ့အချိန်မှာသူအရေးမှာအနေထိုင်သွားပါတယ်အာကာသစခန်းထဲမှာကြတော့ကမ္ဘာဆွေးရမရှိတဲ့အတွက်အနေမထိုင်တဲ့အတွက်စေးကပိုပြီးအစွမ်းရှိပြီးတော့ပိုပြီးထက်မြက်တဲ့စေးပုံစံမျိုးတွေထွင်လို့ရပါတယ်ဟိုသူတိတနာလောက်တာလည်းကြားပါပြီဒီဟာနဲ့ပတ်သက်ပြီးတော့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဖို့အတွက်ကိုသူတိတနာစေးသူတိတနာနဲ့စေးဖော်စားဖို့အတွက်ကိုတော့သူတိတနာလောက်ဖို့မကြာခင်စပြီးတော့စီစဉ်မှာဖြစ်ပါတယ်ဆိုတာသိကြပါတယ
်။ဒေါက်တာပရိသတ်ရှင်ရဲ့ကြေညာချက်ကဒီတရင်သက်သက်ပြပနဲ့နေချင်တာကတော့ဒီမှာလဲကျန်လာလိုက်။ဘယ်လိုပါခံတော့ဒီစံ။အခုဆက်ပြီးတရင်အချင်းချုပ်ကိုတင်ပြပေးပါပါ။ကိုရိုနာဗိုင်းရပ်စ်ကရောဂါအနေအကျောင်းမေလတရက်နေ့မှာကြာရောက်တဲ့နိုင်ငံတကာအလုပ်သမားတွေကိုကမ္ဘာတဝန်းခရိုင်းနှစ်တွေလို့မကျင်းပါနိုင်ပဲဖြစ်နေပါတယ်။နိုင်ငံအများပြားမှာနေအိမ်တွေမှာပဲနေဖို့အမိန့်တွေထုတ်ပြန်ထားတယ်လို့ခီးသွားတားမြစ်မှုတွေပါရှိနေတာကြောင့်အလုပ်သမားတွေကျင်းပမဲ့အဖွဲ့တွေကတခြားနည်းလမ်းတွေနဲ့ကျင်းပနေကြပါတယ်။စပိန်နိုင်ငံမှာတော့အပြင်ထွက်စုဝေးမှုကိုတရားရုံးတွေခွင့်မပြုကြတာမို့အလုပ်သမားသတ်မှတ်ကတွေကကွန်ပျူတာအွန်လိုင်းကနေပွဲတွေကိုကျင်းပကြပါတယ်။American ချေဆိုင် John Hopkins တက္ကသိုလ်ရဲ့ထုတ်ပြန်ချက်အရတောက်ကြနေမှာကမ္ဘာတစ်လွှားဒီယောဂအကူးဆက်ခံရသူက 3.3 သန်းကျော်နဲ့သေဆုံးရသူက 2,300 ကျော်ရှိနေပြီဖြစ်ပါတယ်။မေလ1ရက်နေ့မှာပဲ EU ဥရောပသမဂ္ဂကမြန်မာနိုင်ငံတွင် COVID-19 ကရက်ကြောင့်အလုပ်ပြုတ်ခဲ့ကြရတဲ့မြန်မာအလုပ်သမားတွေကိုငွေကြေးအကူအညီတွေစပြီးတော့ပေးနေပါပြီ။ပထမတုပ်ဖြစ်နေအထည်ချုပ်လုပ်ငန်းတွေကနေအလုပ်လက်မဲ့ဖြစ်ခဲ့ရသူ 3,000 ကိုအူကိုမြန်မာငွေ 9,000 ကျွန်းငွေသားအထောက်ပံ့ပေးတယ်လို့ EU ကပြောပါတယ်။ကမ္ဘာတလောကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်လွန်ခဲ့တဲ့2လအတွင်းသတင်းသမားဒါဇင်နဲ့ချီတည်ဆုံးခဲ့ရပြီးဒီယောဂါနဲ့ပတ်သက်တဲ့သတင်းရယူရမှာသူတို့ဟာကိုယ့်ကိုယ်ကိုမကူးဆက်အောင်အကာအကွယ်ကောင်းကောင်းမရှိတာကိုစိတ်မကောင်းစရာတွေ့ရတယ်လို့သတင်းလွတ်လပ်ခွင့်အဖွဲ့ကြီးကတောက်ချနေမှာပြောပါတယ်။မေလ3ရက်တနင်္ဂနွေမှာကြာရောက်မဲ့ World Press Freedom Day နိုင်ငံတကာသတင်းလွတ်လပ်ခွင့်နေ့မတိုင်ခင်PEC သတင်းသမားများအဖွဲ့ကကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပြီးသတင်းသမားအများပြားဟာဒီကာယောဂါဆိုင်ရာသတင်းရယူရမှာသူတို့ကိုယ်တိုင်အန်ဒီယာထွန်းနဲ့ရောက်သွားပြီးယောဂါအကူဆက်ခံရသူအများပြားရှိနေတယ်လို့ပြောပါတယ်။မတ်လ10ရက်နေ့ကစပြီးနိုင်ငံပေါင်း23နိုင်ငံမှာသတင်းသမား55ဦးသေဆုံးခဲ့တာတွေ့ရတယ်လို့လည်းပြောပါတယ်။မလေးရှားနိုင်ငံမှာဒုက္ခသည်တွေနဲ့နိုင်ငံခြားသားအလုပ်သမားရာပေါင်းများစွာကိုနိုင်ငံတွင်းတရားမဝင်နေထိုင်တဲ့အကြောင်းပြချက်နဲ့မလေးရှားအာဏာပိုင်တွေကတောက်ကြံနေမှာဖန်ဆီထိမ့်သိမ့်လိုက်တယ်လို့လူခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်။စနေနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်လေးသက်ပါ
This program has come to you from the Voice of America, Washington.